Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ Washington မြို့တော် VOA American အတန်းကနေ2014ခုနှစ် February 28ရက်တောက်ကြနေညပိုင်းစီစဉ်တွေကိုစတင်ထုတ်လင်းနေပါပြီ။မြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ24 25နဲ့32တို့ကနေဓာတ်ရိုက်နှาศင်နိုင်ပါတယ်ရှင်။ကျမအင်ဂျင်နိုင်ပ
ါမင်္ဂလာပါရှင်ကျမခင်ပြူထွေးပါရာထူးကနေဖယ်ရှားခံခဲ့ရတဲ့ယူကရိန်းသမ္မတကသူ့ကိုနိုင်ငံတည်းကထွက်ခွာအောင်တွန်းအားပေးတာခံခဲ့ရတယ်လို့ဆိုပြီးတော့တိုင်းပြည်အင်တာကက်အတွက်သူဆက်ပြီးတိုက်ပွဲဝင်သွားဖို့အစဉ်သင့်ရှိတယ်လို့ပြောလိုက်ပါတယ်တခါပြည်ပခါတွေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်အတွင်းနယ်စည်းမထားဆရာဝန်များအဖွဲ့ MSF ရဲ့လုပ်ငန်းတွေကိုဆိုင်းငံ့ထားတယ်လို့မြန်မာအနာဘိုင်တွေကပြောလိုက်ပါတယ်ဒီလိုထူးခြားတဲ့မြန်မာနဲ့နိုင်ငံတကာကသတင်းတွေကိုမတ်စုမြတ်မွန်နဲ့အတူပြောပြပါမယ်ရှင
်ကောင်းပါပြီရှင်သတင်းစီစဉ်ပြီးမှာတော့သတင်းဆောင်မတွေကိုတင်ဆက်မှာပါအဲ့ဒီမှာကြားမှာကတော
့ပထမတစ်ချက်ကတော့ MSF နဲ့ကျန်းမာရေးဝန်ကြီးဌာနနဲ့ပို့ထားတဲ့နားလည်မှုစာချုပ်တွေက2013ခုနှစ်ဇန်နဝါရီလတွင်ဒီကောင်မှာတက်တန်းကုန်သွားပြီ
နေစီမထားဆရာဝန်များအဖွဲ့ MSF ရဲ့ရခိုင်ပြည်နယ်အတွင်းကလုပ်ငန်းတွေကိုမြမအစိုးရဘက်ကဘာကြောင့်ရဆိုင်လိုက်ရတယ်လဲဆိုတာကိုတင်ပြပေးဖို့ရှိပါတယ်အဲ့ဒီနောက်မှာတော့မြန်မာနိုင်ငံအတွင်းအခုလာမဲ့လာဇန်းပိုင်းထဲမှာတနိုင်ငံလုံးသကောင်စင်းကောက်ယူမဲ့အခြေအနေနဲ့ပတ်သက်လို့လည်းတင်ပြပေးဖို့ရှိပါတယ်စီစဉ်နောက်ပိုင်းမှာတော့တောက်ကြနေကြတင်ဆက်နေကြအပတ်စဉ်ကဏ္ဍတွေကိုကြားမှာပါအခုတော့နောက်ဆုံးရသတင်းတွေကိုမခင်ဖြူထွေးနဲ့မဆွမျက်မွန်တို့ကပြောပြမှာပါရှင်
ရာထူးကနေဖယ်ရှားခံခဲ့ရတဲ့ယူကရိန်းသမ္မတဗစ်တာယာနူကိုဗစ်ချာသူဟာနိုင်ငံတည်းကထွက်ခွာအောင်တွန်းအားပေးတာခံခဲ့ရတယ်လို့ဆိုပြီးယူကရိန်းနိုင်ငံအနာဂတ်အတွက်တိုက်ပွဲဝင်သွားဖို့အစဉ်သင့်ရှိနေတယ်လို့ပြောလိုက်ပါတယ်။တောက်ချာနေကရုရှားနိုင်ငံရော့စတိုအိုတွန်မြို့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာမစ္စတာယာနူကိုဗစ်ကအထိုက်ခံတွေဟာအကြမ်းဖက်မှုတွေနဲ့အကြောက်တရားကြီးစိုးအောင်လုပ်ပြီးတော့ယူကရိန်းနိုင်ငံကိုထိန်းချုပ်ဖို့ကြိုးစားနေတယ်လို့လည်းပြောဆိုလိုက်ပါတယ်။KF မြို့မှာရှိတဲ့ဂျားပြတ်ဆူရဟာတရားဝင်မှုမရှိဘူးလို့လည်းသူကပြောပါတယ်။အာနာကိုသူ့အဆိုလူနည်းစုဖြစ်တဲ့ Fascist WD လူငယ်တွေကတင်ယူခဲ့ကြတာလို့ပြောပါတယ်။လက်ရှိအခြေအနေကိုဖြည့်ရှင်းဖို့နီလန်းဟာဒီနေ့အစောပိုင်းရွေးကောက်ပွဲတွေအစောတလင်ကျင်းပနိုင်မှုအတွက်သူနဲ့အတိုက်ခံတွေကြားအစောပိုင်းတုန်းကရရှိခဲ့တဲ့သဘောတူညီချက်ကိုအကောက်အထည်ဖော်ဖို့ဖြစ်တယ်လို့ Mr. Yanukovych ကပြောပါတယ်။ယူကရိန်းနိုင်ငံမှာတိတ်မကြခင်ကဖြစ်ခဲ့တဲ့အထိကျုံတွေအတွေ့အကြမ်းဖက်မှုတွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးရလိမ့်မယ်လို့လည်းသူပြောသွားပါဗျ။ KF မြို့လမ်းမတွေနဲ့ရင်ပြင်တွေမှာရှိတဲ့အဟတ်ဓာတ်တွေကိုချက်ချင်းဖယ်ရှားပေးပြီးတော့လက်နက်ကင်တပ်ဖွဲ့တွေမြို့တော်ကနေထွက်ခွာပေးရလိမ့်မယ်လို့လည်းသူကဆိုပါတယ်။တိုင်းပြည်မှာဖြစ်ပျက်ခဲ့တဲ့ကိစ္စတွေအတွေ့သူစိတ်မကောင်းဖြစ်ရတဲ့အကြောင်းယူကရိန်းပြည်သူတွေကိုပြောဆိုခဲ့တယ်လို့တရားမဲ့လုပ်ရက်တွေကိုဟန့်တားပြီးတိုင်းပြည်ကိုတည်တည်ငြိမ်ငြိမ်ဖြစ်အောင်ထားနိုင်တဲ့စွမ်းအားသူ့မှာမရှိခဲ့ဘူးလို့လည်းမစ္စတာယာနူကိုဗစ်ကပြောသွားပါတယ်။မစ္စတာယာနူကိုဗစ်ရှာပြီးခဲ့တဲ့သတင်းပတ်က KF မြို့တော်ကနေထွက်ခွာသွားခဲ့ပြီးတော့သူဘယ်ရောက်နေလဲဆိုတာကိုဘယ်သူကမှသိချာမသိခဲ့ရပါဘူး။ဂျားပြဆူရကတော့သူနဲ့တခြားအရာရှိတွေကိုဆန္ဒပြသူအများအပြားကိုတပ်ဖြတ်မှုနဲ့ဆွတ်ဆွဲပြီးတော့ပြီးခဲ့တဲ့သတင်းပတ်ကသူ့ပေါ်ဖမ်းဝရမ်းထုတ်ထားပါတယ်ရှင်
။ရုရှားနိုင်ငံမှာတော့ဒီအတိုက်ခံကောင်းဆောင် Alexey Navalny ကိုအနည်းဆုံး2လနေအကြေချုပ်ကြားခံမှုအတွက်ရုရှားတရားရုံးတစ်ခုကနေပြီးတော့အမိန့်ချလိုက်ပါတယ်။သူ့ပေါ်ဆွဆွဲထားတဲ့ရာဇဝတ်မှုတွေကိုစုံစမ်းစစ်ဆေးနေစဉ်အတွင်းမှာခရီးသွားလာမှုတားမြစ်ချက်ကိုမစ္စတာနာဗာနီကချိုးဖောက်ခဲ့တဲ့အတွက်လို့ဆိုပြီးတော့သူ့ကိုနေအကြေချုပ်ချထားဖို့စုံစမ်းစစ်ဆေးသူတွေကတရားရုံးကိုပို့ထုနေတော့ကတောင်းဆိုခဲ့တာပါမော်စကိုမြို့တော်မှာဒီတနင်္လာနေ့ကခွင့်ပြုချက်မပါဘဲလူမှုစုဝေးဆန္ဒပြမှုအတွင်းတခြားဆန္ဒပြသူယာနဲ့ချီနဲ့အတူကိုဒီမစ္စတာနာဗာနီဖမ်းဆီးခံခဲ့ရပြီးတဲ့နောက်မှာ9ရက်ကြာထိန်းသိမ်းခံခဲ့ရပါတယ်အာဂရီလိုက်စားမှုစန့်ကျင်သူဘလော့ဂါတစ်ယောက်ဖြစ်တဲ့မစ္စတာနာဗာနီဟာသစ်ကုမ္ပဏီတစ်ခုစီကနေပြီးတော့ဒေါ်လာ5သိန်းလောက်ကိုဒီ2009ခုနှစ်တုန်းကခိုးယူမှုနဲ့ပြီးခဲ့တဲ့ဇူလိုင်လတုန်းကထောင်ဒဏ်5နှစ်ချခံခဲ့ရပါတယ်။ဒါပေမဲ့နောက်မှာတော့အယူခံတရားရုံးကဖြစ်တံကိုဆိုင်းပေးခဲ့ပါတယ်။ဒီအမှုဟာနိုင်ငံရေးအရာဆွဲတဲ့အမှုဖြစ်တယ်လို့သူကဆိုပါတယ်။သူနဲ့သူ့ရဲ့ညီအကိုအိုလက်တို့ဟာဒေါ်လာတသန်းငွေကြေးခဝါချမှုလိမ်လည်မှုတွေနဲ့လည်းတရားဆွဲခံထားရပါတယ်ရှင်။
ကမ္ဘာတစ်ဝှမ်းမှာရုရှားစစ်အင်အားတွန်းမြစ်ချသွားမဲ့အကြောင်းရုရှားကာကွယ်ရေးဝန်ကြီးဌာနကထုတ်ပြန်ကြေညာလိုက်ပြီးတရက်အကြာဒီသတင်းပတ်ထဲမှာပဲရုရှားစစ်သင်္ဘောတစ်စီးကျူးပါနိုင်ငံကိုတိတ်တဆိတ်ရောက်ရှိလာခဲ့ပြီးတော့ဟာဗာစိတ်ကန်းကိုကြာတာရင်းကစိုက်ကပ်ခဲ့ပါတယ်ဗစ်ချာလီယိုနော့ဖ် CCB တစ်ခုံကအမိရှိတဲ့ဒီအမျိုးထောက်လိုက်ရေးတင်မောဟာအပျော်စီးတင်မောကြီးတွေစိုက်ကတ်တဲ့အဝင်ကိတ်လမ်းသွားလမ်းလာတွေအလွယ်တကူမြင်နိုင်တဲ့နေရာမှာပဲကြောက်ချထားတာပါဒီတင်မောစိုက်ကတ်လာတာနဲ့ပတ်သက်လို့ကျူးပါသတင်းမီဒီယာတွေမှာတော့တစုံတရာဖော်ပြခြင်းမရှိသေးပါဘူးရုရှားကာကွယ်ရေးဝန်ကြီးဆာဂေရှုဂူးကတော့ဒီကျူးပါနီကာရာဂါနဲ့ဗင်နီဇွဲလားနိုင်ငံတွေအပါအဝင်နိုင်ငံရဲ့ချမ်းမာရှိတဲ့ရုရှားရဲ့စီးရဲအင်အားတွေတိုးချဲ့သွားဖို့အစိုးရကစီစဉ်နေတဲ့အကြောင်းကိုပေါ်ထူးနေကပဲမော်စကိုမြို့မှာပြောသွားခဲ့တာပါရုရှားစိုးရဟာယူကရိန်းနိုင်ငံနဲ့ဆက်အပါအဝင်တိုင်းပြည်ရဲ့အလဲပိုင်းနဲ့အနောက်ပိုင်းဒေသတွေမှာလည်းတပ်အင်အား 35,000 လောက်ကိုဖျက်ချက်ချထားပါတယ်ဒီလိုစီးရဲဖျက်ချက်နေရချထားမှုတွေဟာယူကရိန်းနိုင်ငံမှာဖြစ်နေတဲ့မတည်ငြိမ်မှုတွေနဲ့ဆက်ဆက်နေတယ်ဆိုတဲ့ပြောဆိုမှုတွေအပေါ်မှာတော့ရုရှားစိုးရကညှဉ်းဆန်းထားပါတယ်ရှင်
ချီဟာဘာသာရေးစစ်ပွဲဆင်နွှဲနေတဲ့စစ်သွေးကြွတွေကယာဇဒန်ပေးခဲ့ပြီးတဲ့နောက်မှာပြိုင်ဘက်အစ္စလာမ်အစွန်းရောက်အဖွဲ့တခုကစီးရီးယားနိုင်ငံမြောက်ပိုင်းတဘုံတွေထိမ့်ချုပ်ထားတဲ့နေရာတွေကနေပြီးတော့ထွက်ခွာခဲ့တယ်လို့သတင်းတချို့ကဖော်ပြပါတယ်။ ISIL အဖွဲ့ကတိုက်ခိုက်ရေးသမားတွေဟာအာဆစ်မြို့နဲ့အနီးဝန်းကျင်ဒေသကနေပြီးတော့ဆုတ်ခွာခဲ့တဲ့အကြောင်းစီးရီးယားလူ့အခွင့်ရေးစောင့်ကြည့်မှုအဖွဲ့ကပြောပါတယ်။အစ္စလာမ်ဝါဒီအကြီးတန်းတပ်မှုတစ်ယောက်တေဆုံးသွားခဲ့ပြီးတဲ့နောက်မှာအစ္စလာမ်ဘာသာရေးခေါင်းဆောင်တွေရဲ့ဂျာဝင်ဆေးဆတ်မှုကို ISIL တပ်ဖွဲ့ကလက်မခံရင်အင်အားသုံးပြီးတော့နှင်ထုတ်မယ်လို့အယ်ခိုင်ဒါအဖွဲ့နဲ့ဆက်နေတဲ့အယ်နူဇရာအဖွဲ့ကဒီသတင်းပတ်ထဲမှာပြောခဲ့တာပါစနေနေ့မှာသူတို့ပေးထားတဲ့နောက်ဆုံးသတ်မှတ်ချက်ဟာကုန်ဆုံးမှာဖြစ်ပါတယ် ISIL အဖွဲ့ဟာအယ်ခိုင်ဒါကနေပြီးတော့ခွဲထွက်လာတဲ့အဖွဲ့တစ်ခုဖြစ်ပြီးတော့တူရကီနယ်စပ်အနီးကအာဇစ်မြို့ကိုပြီးခဲ့တဲ့နှစ်တုန်းကဆီးရီးယားတိုက်ခန့်တပ်ဖွဲ့တွေရဲ့လက်ထဲကနေပြီးတော့သိမ်းယူခဲ့တာဖြစ်ပါတယ်ရှင်
ဒီအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းနိုမီတာ24 kHz 12.13 ညလိုင်းနိုမီတာ25 kHz 11.965 လိုင်းနိုမီတာ32 kHz 9355တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA ရဲ့တောက်ကြနေညမြန်မာနဲ့နိုင်ငံတကာသတင်းတွေဆက်ပြီးဖြပြပေးပါမယ်ရှင်။ပြပခါတွေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်အတွင်းလူသားချင်းစာနာမှုအကူအညီတွေပေးနေတဲ့နိုင်ငံတကာအဖွဲ့အစည်းတစ်ခုဖြစ်တဲ့နယ်စည်းမထားဆရာဝန်များအဖွဲ့ MSF ရဲ့လုပ်ငန်းတွေကိုစိုင်းငံ့ထားတယ်လို့မြန်မာအာဏာပိုင်တွေကပြောလိုက်ပါတယ်။MSF အဖွဲ့အနေနဲ့လုပ်ငန်းတွေလှုပ်ဆောင်တဲ့နေရာမှာပွင့်လင်းမြင်သာမှုမရှိတဲ့အတွက်ဒီအဖွဲ့ရဲ့လုပ်ငန်းတွေဆက်လက်လုပ်ကိုင်ခွင့်ပြုမယ်ပြုမဲ့ဒီမြန်မာအစိုးရနဲ့နားလည်မှုစာကြုံလွှာကိုနောက်ထပ်တက်တန်းတိုးတက်မသင့်ဆွေးနွေးနေတဲ့အကြောင်းမြန်မာသမ္မတပြောခွင့်ရပုဂ္ဂိုလ်ဦးရထွတ်ကပြောပါရယ်ပြီးခဲ့တဲ့လကရခိုင်ပြည်နယ်မြောက်ပိုင်းဒူချီယာရမ်းမှာရိုဟင်ဂျာအယောက်40တိုက်ခိုက်ခံရပြီးတော့တိတ်ဆုံးခဲ့တယ်လို့ MSF အဖွဲ့ကပြောဆိုခဲ့တဲ့အပေါ်မှာလည်းမြန်မာအစိုးရကဝေဖန်ထားပြီးတော့တကယ်တော့အဲ့ဒီဒေသမှာဗုဒ္ဓဘာသာဝင်ရဲရာရှိတဦးသာတိတ်ဆုံးခဲ့ရတာဖြစ်တယ်လို့ဆိုပါရယ်နေစီမထဆရာဝန်များအဖွဲ့ကတော့အခုဒီရခိုင်ပြည်နယ်အတွင်းသူတို့ရဲ့လုပ်ငန်းတွေစိုင်းငံ့ထားမယ်ဆိုတဲ့အပေါ်မှာတစုံတရာတုံ့ပြန်ပြောဆိုခြင်းမရှိသေးပါဘူးရှင်
။အမေရိကန်ပြည်ထောင်စုမှာဒီလူ့အခွင့်အရေးချိုးဖောက်တယ်ဆိုတဲ့ကိစ္စတွေကိုဖော်ပြထားတဲ့အစီရင်ခံစာကိုတရုတ်နိုင်ငံကထုတ်ပြန်လိုက်ပါတယ်။တရုတ်အစိုးရအပေါ်ပြင်းပြင်းထန်ထန်ဝေဖန်ထားတဲ့အမေရိကန်အစိုးရရဲ့ကမ္ဘာတဝန်လူ့အခွင့်အရေးနှစ်ပတ်လည်အစီရင်ခံစာထုတ်ပြန်ခဲ့ပြီးတဲ့နောက်မှာအခုလိုတရုတ်ဘက်ကလည်းပြန်ပြီးတော့အစီရင်ခံစာထုတ်ခဲ့တာပါ။ဝေဖန်သူတွေအပေါ်တရုတ်အစိုးရရဲ့နှိမ်နင်းမှုတွေလူနည်းစုတိုင်းရင်းသားတွေအပေါ်ခွဲခြားဆက်ဆံမှုတွေအင်တာနက်ဆန်ဆာဖြတ်တာပါဝင်တဲ့ဒီလူ့အခွင့်အရေးဆိုင်ရာတရုတ်အစိုးရရဲ့မူဝါဒတွေကိုအမေရိကန်နိုင်ငံသားရေးဌာနကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြပါရယ်ဒါပေမဲ့တရုတ်နိုင်ငံကဒီတအိမ်နံကိုကလေးတယောက်ပဲမွေးရမယ်ဆိုတဲ့မူကိုရှော့ပေါက်ပေးခဲ့တဲ့အပေါ်မှာတော့တိုးတက်မှုအဖြစ်နဲ့အတိအမှတ်ပြုထားပါရယ်တရုတ်နိုင်ငံအကြောင်း154မျက်နှာပါတဲ့လူ့အခွင့်အရေးအစီရင်ခံစာမှာတရုတ်ရဲ့လူ့အခွင့်အရေးအခြေအနေနဲ့ပတ်သက်လို့အနှုတ်လက္ခဏာပြနေတာတွေကိုမိမောင်းထိုးပြထားပါရယ်လူခွင့်ရေးကိစ္စကြောင့်ပဲဟိုးအရင်တည်းကဒီအမေရိကန်နဲ့တရုတ်နိုင်ငံကြားဆက်ဆံရေးမှာမကျေလည်မှုတွေလည်းရှိခဲ့ပါတယ်။ဒီကနေ့တောက်ကြနေမှာတရုတ်ဘက်ကထုတ်ပြန်တဲ့အစီရင်ခံစာမှာတော့အမေရိကန်ဟာသူ့ရဲ့လူခွင့်ရေးချိုးဖောက်တဲ့ပြဿနာတွေကိုသတိထားပြီးတော့ကွယ်ဝှက်ရှောင်တိန်ထားတယ်လို့ပြောပြထားပါတယ်။နိုင်ငံသားမှာအမေရိကန်ရဲ့မောင်းသူမဲ့ drone ယာဉ်တွေနဲ့တိုက်ခိုက်မှုကြောင့်အရက်သားတွေသေဆုံးမှုအမေရိကန်နိုင်ငံထဲမှာတနက်ပိုင်းရှင်တွေရဲ့အကြမ်းဖက်ပစ်ခတ်မှုတွေတခါဆိုးဝါးနေတဲ့အလုံးလက်မဲ့ပြဿနာတွေကိုတရုတ်ရဲ့အစီရင်ခံစာထဲမှာမိမောင်းထိုးပြထားပါတယ်ရှင်။
ဂျပန်နဲ့မြောက်ကိုရီးယားနိုင်ငံတွေကချက်ချင်းဤအဖွဲ့အရာရှိတွေလာမဲ့တင်းလာနေကြရင်တရုတ်နိုင်ငံမှာတွေးဆမှုစီစဉ်ထားပြီးတော့တဟာနိုင်ငံအကြားတွေးဆဆွေးနွေးမှုတွေပြန်လည်စတင်နိုင်မဲ့လမ်းစာပထမခြေလှမ်းဖြစ်လာပွဲရှိနေပါတယ်။ဒီတွေးဆမှုအတွင်းမြောက်ကိုရီးယားကဂျပန်နိုင်ငံသားတွေကိုဒီပြန်ပေးဆွဲမှုကိစ္စတွေနဲ့နိုင်ငံခြားကတခြားကိစ္စရပ်တွေအဓိကထားဆွေးနွေးဖို့ဂျပန်ဆိုရကမျှော်လင့်ထားတဲ့အကြောင်းဒီအစိုးရဝန်ကြီးအဖွဲ့အရာရှိချုပ်ကပြောပါရတယ်။1980နဲ့80ပြည့်လွန်နှစ်တွေအတွင်းဂျပန်နိုင်ငံသား73ယောက်ကိုပြန်ပေးဆွဲခဲ့တဲ့အကြောင်း မြောက်ကိုရီးယားနိုင်ငံက2012ခုနှစ်တုန်းကဝန်ခံပြောဆိုခဲ့တာပါ။အဲ့နောက်ဒီဖမ်းဆီးထားတဲ့သူတွေက900ကိုပြန်လွတ်ပေးခဲ့ပြီးတော့ကျန်တဲ့သူတွေကတော့သိဆုံးသွားကြပြီလို့ပြောခဲ့ပါတယ်။ဂျပန်နိုင်ငံသားတွေကိုပြန်ပေးဆွဲတဲ့ကိစ္စတွေကအားလုံးဖြေရှင်းခဲ့ပြီလို့မြောက်ကိုရီးယားဘက်ကပြောပေမဲ့လို့ဂျပန်ကတော့ဒီပြန်ပေးဆွဲခံရတဲ့သူ့နိုင်ငံသားတွေဆက်ပြီးတော့ရှိနေနိုင်သေးတယ်လို့အသက်ရှင်လျက်လည်းရှိနေနိုင်တယ်လို့ဆိုပါတယ်ရှင်
။ထိုင်းနိုင်ငံအရှေ့ပိုင်းပရာချင်ပူရီခရိုင်မှာပင်လယ်ကမ်းခြေကိုလေ့လာရေးသွားတဲ့ကျောင်းကားတစ်စီးမှောက်သွားလို့ဒီအသက်10နှစ်ကနေပြီးတော့15နှစ်ကြာကျောင်းသူ73ယောက်နဲ့ဆရာဆရာမ2ယောက်သေဆုံးသွားတယ်လို့ထိုင်းအာဏာပိုင်တွေကပြောပါတယ်ရှင်။သောကြံနေညသတင်းစီစဉ်ကိုမက်ခင်ဖြူထွေးနဲ့မက်ဆုမြတ်မွန်တို့ကပြောပြသွားတာပါရှင်။အခုတော့သတင်းဆောင်မတွေကိုထုတ်လွှင့်ပါပါ။နေစီမထဆရာဝန်များအဖွဲ့ MSF ရဲ့ရခိုင်ပြည်နယ်တွင်းလုပ်ငန်းတွေကိုမြန်မာအစိုးရဘက်ကရပ်ဆိုင်းလိုက်ပါတယ်။မြန်မာအစိုးရနဲ့ MSF တို့ကြားမှာနှစ်ဖက်နားလည်မှုစာကျွန်းလွှာသက်တမ်းကုန်သွားပြီးတော့သက်တမ်းထပ်တိုးဖို့အတွက် MSF ရဲ့ရခိုင်ပြည်နယ်လုပ်ငန်းဆောင်ရွက်မှုတွေနဲ့ပတ်သက်လို့မြန်မာအစိုးရနဲ့အသေးစိတ်ဆွေးနွေးနေတယ်လို့လည်းမြန်မာအစိုးရဘက်ကပြောပါတယ်။မတ်သိန်ကီထိုက်ကပြန်ကြားရေးဒုဝန်ကြီးဦးရဲထွတ်ကိုဆက်သွယ်မေးမြန်းရမှာသူကအခုလိုစပြောပါတယ်ရှင
်။ပထမတစ်ချက်ကတော့MSF နဲ့ကျမအရေးဝန်ကြီးဌာနနဲ့ထိုးထားတဲ့နားလည်မှုစာကြုံတော်က2013ခုနှစ်ဇန်နဝါရီလတည်းကနေဆိုမှတက်တန်းကုန်သွားပြီ။အဲ့ဒီတက်တန်းကုန်သွားပြီးမှခုကနားလည်မှုစာကြုံတော်အပြစ်တွေလက်မှတ်ထိုးတဲ့ကာလဖြစ်နေတယ်။ဒါမှမဟုတ်ရခိုင်ပြည်နယ်အစိုးရက MSF ကိုနားလည်မှုစာကြုံတော်အပြစ်ပြန်လက်မှတ်မထိုးခင်အထိလုပ်ငန်းတွေကိုရပ်ဆိုင်းထားဖို့ဆိုတော့သူပြောတာဖြစ်ပါတယ
်။နေစည်းမထဆရာဝန်များအဖွဲ့ MSF ရဲ့ရခိုင်ပြည်နယ်တဲကလုပ်ငန်းတွေကိုဘာကြောင့်ရပ်ဆိုင်းလိုက်တယ်လဲဆိုတာနဲ့ပတ်သက်ပြီးပြန်ကြားရေးဒုတိယဝန်ကြီးဦးရထွတ်ကအခုလိုပြောပါတယ
်။ MSF ဘွေဟာရခိုင်ပြည်နယ်အတွင်းမှာလုပ်ငန်းဆောင်တဲ့ခါမှာသူတို့အဖွဲ့စည်းရဲ့အဓိကအခြေခံမှုတုံးမှုရှိတယ်ကြာ။ပထမဆုံးတစ်ခုကတော့ဘက်လိုက်မှုကျင်းဆင်ရမယ်ဆိုတဲ့အချက်ကိုစိုးပေါက်တဲ့အများကြီးရှိခဲ့တယ်။နောက်တစ်ခါကျွန်တော်တို့နားလည်မှုစာကြုံတော်ထဲမှာပါတဲ့စီကံချက်တွေကိုထိုးပေါက်တယ်။ဥပမာအပြင်ဆိုရင်အဲဒီမှာနိုင်ငံခြားသားကိုနာ19ယောက်ပဲထားပါမယ်လို့သဘောတူကြတာကျွန်တော်တကယ်ဆက်လိုက်တော့35ယောက်လောက်ရှိနေတယ်။နောက်တစ်ခါကျွန်တော်တို့သူတို့ဒီယာယီဟိုအခြေခံစံမာရေးစောင့်ရှောက်မှုကိုပဲသိရတာဖြစ်တဲ့အတွက်ကြောင့်မလို့အတွင်းလူနာထားလို့မရဘူး။ဒါပေမဲ့သူတို့ဖေးရန်နေမှာဒုက္ခတဲ့တခါနေမှာရှိတယ်သူတို့ဖေးရန်နေမှာအတွင်းလူနာတွေကူတာတဲ့အားတွေကိုကျွန်တော်စစ်ဆေးတွေ့ရှိရတာရှိတယ်။နောက်တစ်ခါဖေးကူတာကိုနိုင်စေမရှိတဲ့နိုင်ငံသားတွေကိုဆရာဝန်ဖြစ်တဲ့တာဝန်ပေးရတယ်သူဒီလိုဟာမျိုးတွေဖြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်ကျမ်းမာရေးဝန်ထမ်းတဲ့ကောင်ကအခု MOU အစ်စ်အတွက်ဆွေးနွေးနေတဲ့အခါမှာနောက်ထပ်ဆွေးနွေးစရာအချက်တွေအစ်စ်တွေထပ်ပြီးပေါ်လာတာရှိပါတ
ယ်မြန်မာနိုင်ငံအတွင်းကမြို့နယ်ပေါင်း33ခုမှာကျမ်းမာရေးဝန်ဆောင်မှုတွေလှုပ်ဆောင်နေတဲ့နေစည်းမထားဆရာဝန်များအဖွဲ့ရဲ့လုပ်ငန်းတွေကိုရခိုင်ပြည်နယ်ကလွှဲပြီးတော့တခြားဒေသတွေမှာရပ်ဆိုင်းထားတာမရှိဘူးလို့လည်းပြန်ကြားရေးဒုတိယဝန်ကြီးဦးရဲထွတ်ကပြောပါတ
ယ်။ကျန်းမာရေးဝန်ကြီးဌာနနဲ့ MSF နဲ့ထိုးထားတဲ့နားလည်မှုစာချုပ်တော်ကမြန်မာနိုင်ငံတနိုင်ငံလုံးမှာရှိတဲ့မြို့နယ်33မြို့နယ်မှာလုပ်ငန်းဆောင်ရွက်ဖို့ထိုးထားတာဖြစ်တယ်။အဲ့တော့ဒါလို့ကျွန်တော်ရည်ပူရရှင်းပြမယ်ဆိုရင်ဥမာကချင်ပြည်နယ်တို့ရှမ်းပြည်နယ်တို့မှာလုပ်နေတဲ့ MSF ရဲ့လုပ်ငန်းတွေကဟဲ့လားနားလည်မှုစာချုပ်တော်နဲ့လည်းမပါတဲ့စီကားချက်တွေနဲ့ခိုက်နေတယ်အခြေခံမူတွေနဲ့လည်းညီခဲ့တော့ကြောင့်မလို့ဟဲ့လားဌာနဆိုင်ရာတွေရောပြည်သူတွေရောယုံကြည်မှုနဲ့ပူးပေါင်းဆောင်ရွက်မှုကြတယ်။ပို့တော့ရခိုင်ပြည်နယ်မှာကြားတဲ့အခါကျတော့စီကားချိုးဖောက်မှုတွေအများများပြားတယ်။တက်လိုက်တဲ့လို့ယူဖြစ်ဗဲလိုက်မှုကိုတက်လိုက်တဲ့လို့ယူဆစရာလုံဆောင်ချက်တွေအများကြီးရှိရတော့ကြောင့်မလို့ကျွန်တော်ကဒီဟာတွေကိုဒီ MOU အစ်ဆွေးနွေးတဲ့အခါမှာဖြစ်ပေါ်လာနေတဲ့အခြေအနေအားလုံးကိုကျွန်တော်ပြန်လဲသုံးသပ်ဆွေးနွေးမှာ။ဒီနေရာမှာကျွန်တော်က၄နှစ်ထားပြီးပြောချင်တာကကျွန်တော်တို့ဒီ MSF ကိုအဖွဲ့အစည်းတစ်ခုအနေနဲ့ကျွန်တော်စတင်နေခြင်းကန့်ကွက်နေခြင်းမဟုတ်ဘူး MSF ကနေပြီးတော့မှမြန်မာနိုင်ငံထဲမှာထားထားတဲ့နိုင်ငံခြားသားဝန်ထမ်းတွေဌာနေဝန်ထမ်းတချို့ရဲ့စီကံဖောက်ခဲ့မှုကြောင့်ကျွန်တော်တို့ဟလာပြန်လည်ဆွေးနွေးနေရခြင်းဖြစ်တယ်ဒါလေးပဲကျွန်တော်တို့ဟိုအတိအကျချက်ပြောချင်ပါတယ
်နေစည်းမထဆရာဝန်များအဖွဲ့ကိုရခိုင်ပြည်နယ်အတွင်းလုပ်ငန်းတွေရပ်ဆိုင်းလိုက်တာနဲ့ပတ်သက်လို့ရောမြန်မာအစိုးရနဲ့ချုပ်ဆိုထားတဲ့နားလည်မှုစွာချင်းလာကိုချိုးဖောက်ပါတယ်ဆိုတဲ့မြန်မာအစိုးရဘက်ကပြောဆိုချက်တွေကိုရောနေစည်းမထဆရာဝန်များအဖွဲ့ရဲ့သဘောထားမှတ်ချက်ကိုရဖို့ဆက်သွယ်ခဲ့ပေမဲ့လောလောဆယ်မှာဖြေဆိုဖို့မဖြစ်နိုင်သေးဘူးလို့ပဲဖြေကြားခဲ့ပါတယ် MSF နေစည်းမထဆရာဝန်များအဖွဲ့ဟာရခိုင်ပြည်နယ်အတွင်းကလူမှုအတိုင်းဝိုင်းနေအတွက်ကျမရေးစောင့်ရှောက်မှုပေးနေတာမို့အခုလိုလုပ်ငန်းတွေကိုအစိုးရကရပ်ဆိုင်းလိုက်တဲ့အခါမှာလူလူကျမ်းမာရေးအတွက်လိုအပ်ချက်တွေဖြစ်လာနိုင်မလားဆိုတာကိုလည်းပြန်ချရေးဒုတိယဝန်ကြီးဦးရထုတ်ကိုမေးကြည့်ပါရစေ
။ဒီလိုပဲကျမ်းမာရေးဝန်ကြီးဌာနကအဲ့ဒီနေရာတွေကို ဝင်ရောက်ပြီးတော့ဆောင်ပြနေမှုနောက်တစ်ခါကျန်တဲ့ကျမ်းမာရေးဝန်ထမ်းနဲ့သူအဆောင်နဲ့မိဖက်ပြုစီရဲ့လုပ်နေမှုဒါကျွန်တော်တို့စီစဉ်နေပါတယ်
ဒီလ22ရက်တုန်းကလည်းနေစည်းမထဆရာဝန်များအဖွဲ့ MSF ရခိုင်ပြည်နယ်ကထွက်သွားဖို့အတွက်စစ်တွေဒေသခံတွေဆန္ဒပြခဲ့ကြပါတယ်ရှင
်မတ်တင်ကီထိုက်ပါရှင်တကောင်စင်းကောက်ယူဖို့ပြင်ဆင်နေတဲ့မြန်မာနိုင်ငံမှာ UNFPA ကအကူအညီပေးနေတဲ့သတင်းကိုဆက်ပြီးတင်ပြမှာပါမြန်မာနိုင်ငံတွင်းမှာအခုလာမယ့်လာဇန်းပိုင်းထဲမှာတနိုင်ငံလုံးတကောင်စင်းကောက်ယူဖို့လုပ်ငန်းစဉ်တွေအတွက်အစိုးရအပြင်အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေလက်နက်ကိုင်တွေနဲ့ပါတွဲဆုံညှိနှိုင်းမှုတွေလုပ်ခဲ့ရတယ်လို့ UNFPA ကုလသမဂ္ဂလူဦးရေရန်ပုံငွေအဖွဲ့က VOA ကိုပြောပါတယ်ရန်ကုန်မြို့ကိုရောက်နေတဲ့ VOA ဝိုင်းတော်သားကိုသားညွန့်ဦးကနေပြီးတော့ UNFPA မြန်မာဌာနတာဝန်ခံနဲ့တွဲဆုံမေးမြန်းထားပါတယ်ရှင်
ပြည်လုံးရေသကောင်စင်းလုပ်ငန်းစဉ်အဖြစ်နဲ့အခုဒီလာမယ့်မတ်လ30ရက်နေ့ကနေဧပြီလ10ရက်နေ့အတွင်းအိမ်တော်စုတွေအဖွဲ့အစည်းတွေမှာလူရည်စီရင်ကောက်ခံမှုတွေစတင်လုပ်နိုင်မှုအတွက်နိုင်ငံတကာကဆိုရင်တော့ UNFPA ကုလသမဂ္ဂလူရည်ရမုံငွေအဖွဲ့ကဤပညာအရရောဗဏ္ဍာငွေကြေးအရပါကူညီဆောင်ရွက်ပေးနေတာဖြစ်ပါတယ်ဒါလို့ကူညီဆောင်ရွက်ပေးတဲ့နေရာမှာအားလုံးပါဝင်တဲ့လုပ်ငန်းစဉ်တရဖြစ်ဖို့အစိုးရအပြင်ဒီတက်ကြွန်းသူတွေရောတိုင်းသာအဖွဲ့အစည်းတွေနဲ့ပါဆွေးနွေးခဲ့ရတယ်လို့UNFPA ဌာနကူစလေ Miss Janet Jessen က view ကိုပြောပါတယ
် Enormous resources has gone into managing every step of the way consulting
လုပ်နေတဲ့အဆင့်တိုင်းမှာများပြားတဲ့နားလည်တက်ကြွန်းသူတွေကစီမံခန့်ခွဲဆောင်ရွက်ပါတယ်အလူရှင်တွေနိုင်ငံရေးအကြံပေးတွေနဲ့ညှိနှိုင်းဆွေးနွေးပါတယ်ငြိမ်းချမ်းရေးလုပ်ငန်းစဉ်လုပ်နေသူတွေနဲ့လည်းဆွေးနွေးပါတယ်အစိုးရဘက်ကမဟုတ်တဲ့လက်နက်ကိုင်အဖွဲ့အစည်းတွေကိုလည်းဆွေးနွေးပါတယ်တိုင်းရင်းသားခေါင်းဆောင်တွေလက်နက်ကိုင်ခေါင်းဆောင်တွေနဲ့လည်းဆွေးနွေးပါတယ်ဒီလိုအပြန်အလှန်ဖလှယ်တာဟာအင်မတန်မှအရေးပါပါတယ်ဒါကြောင့်လေအခုလက်တလောလုပ်ငန်းစဉ်တွေမကဘူးရေရှည်မှာဒီအချက်လက်တွေကိုဘလို့အသုံးပြုမလဲဆိုတဲ့ကိစ္စတွေမှာပါအပြန်အလှန်ယုံကြည်မှုရလာဖို့အထောက်အကူဖြစ်စေမယ်လို့ထင်ပါတယ
်မြန်မာနိုင်ငံမှာပြီးခဲ့တဲ့ယူကောက်ပွဲအတွင်းမှာကိုဒီအထွေထွေယူကောက်ပွဲမကျင်းပနိုင်ခဲ့တဲ့မြို့နယ်အချို့ရှိပါတယ်အဓိကကတော့ဒီပြိပခါတွေကြောင့်ပါဒါအပြင်မြန်မာနိုင်ငံထဲမှာနောက်ဆုံးကောက်ယူခဲ့တဲ့1983ခုနှစ်သံကောင်စင်းမှာတော့မှပြိပခါဒေသတွေမှာကောက်ယူနိုင်ခဲ့ခြင်းမရှိပါဘူးသူတို့အနေနဲ့ကတော့ဒီလက်နက်ကင်တိုင်းသားအဖွဲ့တွေနဲ့ပါဆွေးနွေးခဲ့တာကြောင့်ဒီလိုမျိုးပြိပခါရှိတဲ့နယ်မြေတွေမှာတော့မှပြည်လုံးကျွတ်တကောင်စီရင်ကောက်ခံနိုင်ဖို့အခြေအနေကောင်းတွေရထားပြီလို့ Miss Jackson ကပြောပါတယ်မြန်မာနိုင်ငံမှာဆိုလို့ရှိရင်လူအတော်များများဟာဒီစားဝတ်နေအခြေအနေတွေကြောင့်ပြည်တွင်းမှာပဲဖြစ်ဖြစ်ရွှေ့ပြောင်းနေကြရတာနောက်ပြည်ပကိုရွှေ့ပြောင်းအလုပ်လုပ်ကင်ကြရတာမျိုးတွေအတော်လေးဖြစ်နေတာပါဒီနေရာမှာတော့ဒီပြည်ပရောက်နေတဲ့မြန်မာလူမျိုးတွေအတွက်တော့သူတို့ရဲ့သက်ဆိုင်ရာအင်တောင်စုတွေမှာပဲပြပရောက်နေတဲ့ဆိုတာကိုဖော်ပြနိုင်ပြီးဘယ်အတွက်ကြောင့်ဘာကြောင့်ပြပထွက်ရတယ်လဲဆိုတာမျိုးမေးမြန်းဖို့မရှိဘူးလို့သိရပါတယ်။ဒါပေမဲ့လို့လည်းပြည်တွင်းမှာပဲရွှေ့ပြောင်းသူတွေအတွက်ကတော့ရွှေ့ပြောင်းရတဲ့အကြောင်းရင်းတွေကိုပါထည့်သွင်းမေးမြန်းဖို့ရှိပါတယ
်။ Migrants are people in the country who may move about because they have short-term employment.
ရှင်တို့အလုပ်ကိုင်းတွေကြောင့်တိုင်းပြည်ရဲ့တနေရာကနေတနေရာသွားရောက်အလုပ်လုပ်ကြရတဲ့ပြည်သူတွေအတွက်ကတော့လူဦးရေစစ်တမ်းရယူမှုလုပ်ငန်းတွေမှာသူတို့ဟာတရားဝင်လားတရားမဝင်လားဆိုတာထည့်မတွက်ပါဘူးသူတို့အနေနဲ့ဒီမှာပြောင်းရွှေ့လာတာယာယီပဲလားဒါမှမဟုတ်ရအမြဲတမ်းလားဆိုတာကိုပဲသိရှိအောင်လို့သူတို့ကိုစည်ရင်းယူသွားမှာပါဘလို့အလောက်ကင်လှုပ်တယ်လဲဆိုတာအပါအဝင်မိကွန်းနဲ့အားလုံးကိုဖြည့်ဆွနိုင်မှာပါတနည်းအားကနေတနည်းအားကိုဘာကြောင့်ပြောင်းသွားတယ်လဲဆိုတာသိရဖို့ပဲအရေးကြီးပါတယ်တိုင်းပြည်တွင်းမှာပဲတနည်းအားကနေတနည်းအားပြောင်းရွှေ့သွားကြတာဘာကြောင့်လဲဆိုတာကိုအတိအကျသိရှိနားလည်ဖို့လိုတာကြောင့်ပါဘလို့အလောက်ကင်တွေကြောင့်လူတွေဒီလိုပြောင်းရွှေ့ကြတယ်လဲဆိုတာသိဖို့လိုပါတယ်ဒါဟာရွှေပြောင်းနေထိုင်မှုနဲ့ပတ်သက်လို့နောက်ပိုင်းသုတေသနလုပ်ငန်းတွေအတွက်လည်းအသုံးဝင်မှာမို့လို့ပ
ါနောက်ခုကြုံရတဲ့အခြေအနေတစ်ခုကတော့လူမျိုးစုအမိတက်တဲ့ကိစ္စတွေဖြစ်ပါတယ်လူမျိုးကြီးတွေကလူမျိုးစုခွဲတွေအမိတက်ပြီးတော့စီးရင်ကောက်မှာကိုမနှစ်သက်လို့ပဲလူမျိုးစုငယ်တွေဘက်ကလည်းလူမျိုးကြီးအုပ်စုတွေထဲမှာသူတို့ရဲ့အမိပါသွားမှာစိုးရိမ်နေကြပါတယ်ဒါကြောင့်မလို့လုပ်ငန်းစဉ်ပါတီလူမျိုးစုအခြေခံသတ်မှတ်ချက်ကိုကန့်ကွက်မှုတွေရှိနေတာပါဒါပေမဲ့လည်းတိုင်းသားလူမျိုးစု135မျိုးသတ်မှတ်ချက်ဟာပြည်စုံတဲ့စီးရင်သတ်မှတ်မှုမျိုးမဟုတ်ဘူးဆိုတာသူတို့ရောအစိုးရကိုယ်တိုင်ကပါသဘောပေါက်နားလည်တယ်လို့ Miss Jackson ကပြောပါတယ်။ဒါပေမဲ့လည်းလက်ရှိရှိပြီးသားလူမျိုးစုသတ်မှတ်မှုဒီစင်းကိုအခြေခံရယူထားတာပဲဖြစ်ပြီးတော့ကိုယ်သတ်မှတ်ခြင်းနဲ့ကိုယ့်ရဲ့လူမျိုးသတ်မှတ်ချက်ကိုတိကျဖြစ်လို့ရပါတယ်လို့ပြောပါတယ
်။ The so confidentiality is a human right.The other aspect of human rights
ကိုယ့်ရဲ့အချက်လက်တွေကိုကောက်ခံထားရင်ကိုယ့်ရဲ့သဘောတူညီချက်မပါဘဲအများပြည်သူကိုထုတ်ပြန်အသိပေးတာမျိုးမလုပ်ရဘူးဆိုတာလူအခွင့်အရေးတစ်မျိုးပါ။နောက်ပြီးလူအခွင့်အရေးတစ်မျိုးကလည်းကိုဟာဘယ်လိုလူမျိုးဘယ်အုပ်စုလဲဆိုတာကိုကိုယ်တိုင်ဆုံးဖြတ်ရွေးချယ်ပြောဆိုသတ်မှတ်တာမျိုးဖြစ်ပါတယ်။ဒါကြောင့်လူမျိုးစုခေါင်းဆောင်တွေကဒီမိဂွန်းမျိုးကိုဘယ်လိုဖြေကြမလဲဆိုတာဆွေးနွေးတိုင်ပင်နေကြပါတယ်။အောက်ခြေလူမှုအတိုင်းအဝိုင်းအဆင့်မှာရောအခြားအဆင့်တွေမှာပါဆွေးနွေးမှုတွေလုပ်နေကြပါတယ်။ဒါဟာတကယ်ကိုသူတို့လုပ်ကြရမယ်ကိစ္စပါတဦးတယောက်ချင်းမဆိုဘဲအုပ်စုဘဲလူမျိုးမဆို တို့ဘယ်လိုလူမျိုးအဖြစ်သတ်မှတ်စေခြင်းတလဲဆိုတာတို့ကိုယ်တိုင်ဆုံးဖြတ်သတ်မှတ်ရမယ်အခွင့်အရေးရှိပါတယ
်အခုဒီကောင်စီလုပ်ငန်းကနေပြီးတော့ရလာမယ်ကင်းကနန်းတွေအချက်လက်တွေအထူးသဖြင့်ဆိုရင်တော့နေထိုင်မှုအခြေအနေလူမှုဘဝအလုတ်ကန်စတာတွေဟာနောက်ပိုင်းနိုင်ငံတော်အဆင့်ရေးဆွဲမဲ့ဖွံ့ဖြိုးရေးစီမံချက်တွေအတွက်အသုံးပြုသွားနိုင်မှာဖြစ်တယ်လို့ပဲမြန်မာနိုင်ငံလူအရင်းမြစ်ကိုလည်းအသေးချတွက်ချက်သွားနိုင်မှာဖြစ်တယ်လို့ UNFPA ကတာဝန်ရှိသူကပြောပါတယ
်ကိုသားညုံဦးပါရှင်အခုလိုတကောင်စီရင်ကောက်ယူတဲ့နေရာမှာနာဂလူမျိုးအမျိုးကိုချင်းလူမျိုးအောက်မှာမထည့်သွင်းဖို့နဲ့နာဂတိုင်းရင်းသားမျိုးနွယ်စု9မျိုးအမျိုးကိုတီးခြားဖော်ပြပေးဖို့နာဂရိုးရာယဉ်ကျေးမှုဗဟိုကော်မတီကဒီကနေ့တောင်းဆိုလိုက်ပါတယ် VOA မြန်မာပိုင်းသတင်းတောက်ကိုမှုစော်ရီအကြောင်းစုံကိုပြောပြပါအောင်ရှင်
ဟုတ်ကဲ့ဒီသတင်းစာရှင်းလင်းပွဲကိုခန်းတီမြို့အခြေစိုက်နာဂရိုးရာယဉ်ကျေးမှုဘိုးကော်မတီကဦးဆောင်ပြီးရန်ကုန်မြို့ရွှေကုန်းတိုင်ကယူဇနာဟိုတယ်မှာနေခင်းတနာရီကနေ3နာရီအထိကျင်းပခဲ့တာဖြစ်ပါတယ်အဓိကတောင်းဆိုတဲ့အချက်ကိုသတင်းစာရှင်းလင်းပွဲမှာနာဂရိုးရာယဉ်ကျေးမှုအဖွဲ့ကိုစားရှင်းလင်းတင်ပြခဲ့သူဦးရှုမောင်ကအခုလိုပြောပါတယ်
ပြင်ဆင်ခြင်းတဲ့အချက်ကတော့ဗျာမာယွနေတဲ့ကုတ်စနစ်ရှိတယ်အဲဒီကုတ်စနစ်ကြီးကိုဖြစ်နိုင်မယ်ဆိုရင်အခုမတိုင်ခင်မှာပြင်ဆင်တင်တယ်လို့ကျွန်တော်တို့ထင်တယ်ဆိုတော့ကျွန်တော်တို့ရှင်းတဲ့ကုတ်နာမှာတော့6ယောက်မှာပါနေတဲ့ကျွန်တော်နာဂမျိုးနဲ့4မျိုးရှိတယ်အဲ့နာဂဆိုတဲ့ဟာရဲ့တန်ကွန်ဆိုတာရဲ့မလင်ဆိုတာရဲ့နောက် inel ဆိုတာရဲ့ ANGN တို့ပေါင်းနေအဲ့မှာတော့ဒါပေမဲ့အဲ့ဒါလည်းသလုံးပေါင်းပါနေတယ်။တိမျိုးနဲ့၄ခုစုံကနာဂတွေပဲဖြစ်ပါတယ်။နာဂကိုလူမျိုးလို့သတ်မှတ်တဲ့ကြောင့်မလို့တိချားဖြစ်တဲ့ကြောင့်မလို့နာဂလူမျိုးဆိုတဲ့ဟာတခုကိုပုတ်စနစ်နဲ့သတ်မှတ်တယ်ဆိုရင်အဲ့ဒီနာဂအတွက်လူမျိုးတိချားကုတ်သတ်မှတ်ပေးပါနောက်တစ်ခုကနာဂမှာရှိတာအဲ့ဒီ၄မျိုးပဲမဟုတ်ပါဘူး9မျိုးရှိပါတယ်။9မျိုးအောက်မှာတစ်ခုချင်းအောက်မှာပြန်ဝင်တဲ့ဆက်ကလန်တွေကအများကြီးပဲရာနဲ့ချီရှိတယ်ဒါကြောင့်လို့အဲ့ကချင်းတွေကထုတ်ပေးပါထုတ်ပေးပြီးတော့မှနာဂမျိုးစဲတီချာကုတ်စနစ်နဲ့သတ်မှတ်ပေးစီလိုပါတယ်အဲသတ်မှတ်တဲ့အခါမှာနာဂမှာရှိတဲ့မျိုးနဲ့စု major trick 75ရှိတယ်အဲ့7 trick ရဲ့အောက်မှာလဲ sub clan တွေအများကြီးတန်ရှိတဲ့ကြောင့်ဒါကြီးကလည်းလှုပ်ရှားအများကြီးရှိတဲ့ကြောင့်လို့အရေးကြီးတဲ့ပထမဆင့်တွေတော့ချင်းတွေကလည်းနာဂကိုထုတ်ပေးဖို့အဲ့ကုတ်စနစ်အရာထုတ်ပေးဖို့ကျွန်တော်တို့ကတောင်းဆိုထားတာပါ
အခုလိုတန်းသားလူမျိုးအမျိုးတွေလွဲမားတာနဲ့လူမျိုး135မျိုးအထိဖုံးပွားနေတာတွေနဲ့ပတ်သက်ပြီးပြင်ဆင်ဖို့အတွက်တန်းသားလူထုအခြေပြုအဖွဲ့အစည်း10ဘွဲကလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝင်ကြီးဌာနပြည်ထောင်စုဝင်ကြီးဦးခင်ကြီးနဲ့ဒီလ26ရက်နေ့ကနေပြည်တော်မှာတွေ့ဆုံဆွေးနွေးခဲ့ပါတယ်လောလောဆယ်မှာတော့သံကောင်းစင်းကောက်ယူမဲ့အချိန်ကြီးကနေပြီးဖြစ်တာကြောင့်တိုင်းသားအဖွဲ့တွေတောင်းဆိုထားတာကိုသံကောင်းစင်းကောက်ယူပြီးနောက်မှသာပြင်ဆင်မယ်လို့ဦးခင်ကြီးကပြန်ကြားထားပါတယ်ဒီလိုပြန်ကြားရမှာရှင်းလင်းမှုမရှိဘူးလို့ရှုမြင်ကြောင်းဦးရှုမောင်ကပြောပါတယ်
။ဒါဆိုရင်အဲ့ဒီပြင်ချင်းပြုချင်းဆိုတဲ့အကိစ္စတွေအတွက်ကျွန်တော်တို့တိုင်းရင်းသားဖွဲ့စည်းတွေအနေနဲ့ဒါကိုပါဝင်နိုင်တဲ့အခန်းကဏ္ဍရယ်သူတို့ဘက်ကရောဘယ်လို platform မျိုးနဲ့ပါဝင်ရမလဲဆိုတာရယ်အဲ့ဒီဟာအခင်းချင်းကိုဘယ်လောက်အထိပြင်ဆင်ထားပေးသလဲဆိုတာကိုကျွန်တော်တို့ဟိုပြောကြားပေးစီစီပဲဆိုတော့ပေါ်ပြထုတ်ပေါ်ပေးစီခြင်းတွေဆိုတော့ဒါနဲ့ပတ်သက်ဒီနေ့ထိမရှင်းထားပါဘူး။အဲအဲ့ဒါတခုရှိတယ်အဲ့ကိစ္စနဲ့ပတ်သက်ကျွန်တော်တို့ရဲ့စိုးရိမ်မှုတွေကိုပြောပြတာပါဒီနေ့ကတော့
လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝင်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးမြင့်ကျိုင်ကတော့သံကောင်းစင်းကောက်ယူပြီးတဲ့နောက်မှာတစ္ဆာရတိုင်းရင်းသားခေါင်းဆောင်တွေအဖွဲ့အစည်းအသီးသီးကခေါင်းဆောင်တွေယဉ်ကျေးမှုဦးစီးဌာနကပညာရှင်တွေသမိုင်းပညာရှင်တွေနဲ့လွှတ်တော်ကတိုင်းရင်းသားရေးရာကော်မတီအဖွဲ့ဝင်တွေစုပေါင်းစည်းဝေးပြီးတိုင်းရင်းသားလူမျိုးစုအမည်စင်းတွေကိုအတီးပြုတ်ဆုံးဖြတ်ဖို့နဲ့ပြန်လည်ပြင်ဆင်ထုတ်ပြန်ဖို့စာရာတွေကိုဆောင်ရွက်ဖို့ရှိနေကြောင်း VOA မြန်မာပိုင်းကိုပြောကြားထားပါတယ်လက်ရှိအခြေအနေမှာတော့တကောင်စင်းကောက်ယူအောင်မှာတိုင်းရင်းသားလူမျိုးစုတွေကိုတိုင်ပင်ဆောင်ရွက်တာမရှိတဲ့အတွက်တိုင်းရင်းသားတွေအချင်းချင်းအကြနားလည်မှုလွဲမှားပြီးစေဝန်းကွဲပြားမှာနဲ့တိုင်းရင်းသားလူမျိုးတွေရဲ့ရပိုင်ခွင့်တွေဆုံးရှုံးမှာအတွက်ကိုစိုးရိမ်ပူပန်ကြောင်းတိုင်းရင်းသားလူမှုအဖွဲ့အစည်း30ကျော်ကဒီလ18ရက်နေ့ကကြေညာချက်ထုတ်ပြန်ထားပါတယ် UNFPA ကုလသမဂ္ဂအကူအညီနဲ့မြန်မာနိုင်ငံတဝန်းလုံးတကောင်စင်းကောက်ယူမှုကိုတော့မတ်လ30ရက်နေ့ကနေဧပြီလ10ရက်နေ့အတွင်းဆောင်ရွက်ဖို့ပြင်ဆင်ထားတာဖြစ်ပါတယ်
တော်တာရှင်များရှင်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ် Thomas O'Hagan-Tana ရဲ့တာဝန်သက်တမ်းကုံဆုံးသွားပြီဖြစ်ပါတယ်မြန်မာနိုင်ငံရဲ့လူ့အခွင့်အရေးကိုစောင့်ကြည့်ဖို့သက်တမ်းကုံသွားတဲ့သူ့ရဲ့နေရာမှာကိုယ်စားလှယ်တစ်တယောက်ဆက်ပြီးတော့ထားရှိဖို့လိုအပ်တယ်လို့ထင်ကြပါသလားဒါမှမဟုတ်ရင်မြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်ကပဲဆက်လက်ထင်ကြောင်းသွားနိုင်မယ်လို့ထင်ပါသလားအခုလာမယ့်စနေညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ဆွေးနွေးလိုတဲ့သောတာရှင်တွေကျမတို့စီကိုဆက်သွင်းနိုင်ကြပါတယ် VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323825554 First နံပါတ်က2323825554ဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်ဓာတ်ရိုက်မပါဝင်မဆွေးနွေးနိုင်တဲ့သူတွေမိမိတို့ဆွေးနွေးလိုတဲ့အကြောင်းအရာကိုလိုတိုရှင်းရေးသားပြီးတော့ MP3 အသံဖိုင်နယ်လေးပေးပို့နိုင်ကြပါတယ်ရှင်ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုဖိတ်ခေါ်ပါတယ်။
တောက် က်ချာနေည VOA မြန်မာပိုင်းရဲ့အစီအစဉ်တွေထုတ်လွှင့်နေပါတယ်ရှင်2008ဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးအကြမ်းမဖက်လူထုလှုပ်ရှားမှုနဲ့ဆောင်ရွက်သွားမှာဖြစ်တယ်လို့88မျိုးဆက်ခေါင်းဆောင်ကိုမင်းကိုနိုင်ကပြောလိုက်ပါတယ်88မျိုးဆက်ညီညာရေးနဲ့ပွင့်လင်းလူအဖွဲ့အစည်းရဲ့ရှေ့လုပ်ငန်းစဉ်တွေနဲ့ပတ်သက်လို့နိုင်ငံလုံးဆိုင်ရာအစည်းအဝေးကိုဒီကနေ့ရန်ကုန်မြို့မှာပထမဆုံးအကြိမ်ကျင်းပခဲ့တဲ့အကြောင်းတင်ပြရမယ်ဆိုရင်တော့ဒီဆွေးနွေးပွဲဟာ88မျိုးဆက်ညီညာရေးနဲ့ပွင့်လင်းလူအဖွဲ့အစည်းအနေနဲ့လက်ရှိမြန်မာနိုင်ငံရဲ့အခြေအနေမှာ80ဘာရီဆောင်ရွက်မလဲဆိုတာတွေကိုဆွေးနွေးခဲ့ကြတာပါနေ့စဉ်ရင်ဆိုင်နေရတဲ့လူမှုဘဝအခက်အခဲတွေကိုဖြေရှင်းပေးဖို့ဒီမိုကရေစီပြုပြင်ပြောင်းလဲရေးမှာမျက်ခြေမပြတ်ဆောင်ရွက်နိုင်ဖို့စတဲ့အချက်တွေကိုအဓိကဆွေးနွေးခဲ့ကြတယ်လို့88မျိုးဆက်ခေါင်းဆောင်ကိုမင်းကိုနိုင်ကပြောပါတယ
်။အရင်အစိုးရလက်ထက်မှာအများစုပေါ်ပြပြစ်ချခဲ့တဲ့အထုပ်တွေရှိတယ်ဗျ။အဲ့ဒီဟာတွေကတော်တော်ရှုပ်ထွေးနေတယ်။အဲ့ဒါတွေကကျွန်တော်တို့ရှေ့တက်ရမယ့်လမ်းတွေမှာဟိုအတားအဆီးလည်းဖြစ်တယ်ဝန်ထုပ်ဝန်ပိုးလည်းဖြစ်တယ်ဗျ။အဲ့တော့ကျွန်တော်တို့အဲ့ဒါတွေကိုလစ်လူရှုလို့မရဘူး။လစ်လူရှုလိုက်ရင်ပြည်သူလူထုရဲ့နင်နာဆုံးရှုံးမှုတွေလက်တလောပေါ့နင်နာဆုံးရှုံးမှုတွေကိုကျွန်တော်တို့ကလစ်လူရှုလို့ဖြစ်သွားမယ်။အဲ့ဒါကြောင့်ကျွန်တော်တို့တွေကအဲ့ဒါကိုလည်းကူပြီးတော့ဖြည့်ရှင်းပေးတယ်။ဒါပေမဲ့တစ်ပြိုင်နက်ထဲမှာပဲဒီဒီမိုကရေစီရေးကိုမျက်ချေပြတ်သွားလို့မရဘူးဆိုတာလည်းအများထမ်းအသိပေးတယ်
။ပြီးခဲ့တဲ့ရက်သတင်းပတ်တွေကလည်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်နဲ့88မျိုးဆက်ခေါင်းဆောင်တွေဟာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်လို့တွေ့ဆုံဆွေးနွေးခဲ့ကြတာပါ။အဲ့ဒီမှာအဓိကဘာတွေဆွေးနွေးခဲ့သလဲဆိုတာကိုမေးကြည့်
ပုံမှာ436တဲ့တယ်ပဲကျွန်တော်တို့ပြောတယ်။ဘာဖြစ်လဲအဲ့ဒါဟာအားလုံးရဲ့အချုပ်ဖြစ်နေတယ်။ဒီပြုပြင်ပြောင်းလဲရတဲ့အမတန်ကြက်တဲနေတယ်။အခက်ခဲဖြစ်နေတဲ့အချက်ကိုဖြီးပေးနိုင်မဲ့အချက်ဖြစ်တယ်။ဆိုလိုတာတော့ဒါကတော့အဓိကတော့ချက်ကိုကျွန်တော်တို့ပြောတာပဲ။အဲ့တချောင်းပွင့်ပြီဆိုလို့ရှိရင်ကြံတာတွေကလည်းကူချောမွန်းသွားလိမ့်မယ်။အဲ့ဒီအတွက်ကျွန်တော်တို့အားဆိုင်ဖို့ကမျက်ချီမပြတ်ဖို့အဲ့ဒီအလုပ်ကိုဝိုင်းပြီးတော့အလုပ်လုပ်ကြဖို့အဲဒီဟာကိုတော့ကျွန်တော်ပြောလို့ရင်ပါပဲ
။ဒီနေရာမှာပေါ့နော်အားလုံးဒီတည်အောင်လို့ချပြမယ်အပိုင်းရှိမလားရှင်တကယ်လို့ဟိုဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုဥတီသွားမယ်ဆိုတဲ့အပိုင်းမှာဘယ်လိုပုံစံမျိုးလဲပေါ့နော်ဒီလိုချီတက်ဆန္ဒထုတ်ဖော်တဲ့ပုံစံမျိုးသွားမလား
။မှန်တော့ဗျာဒီလိုကဘယ်လိုပြောရောကွာဆန္ဒပြတယ်လို့ကျွန်တော်တို့ကတစ်သက်လုံးပြောလာတာကွာအခုမှစကလုံးကဖော်ထုတ်တယ်ထုတ်ဖော်တယ်ဆိုရင်နည်းနည်းများတက်တာမလားလို့တွေးလို့ဖြစ်နေအတူတူပဲကဆန္ဒပြတာပဲအမှန်တကယ်ကတော့ဆိုလိုတာကသနာပြရဆိုရင်ပဲကျွန်တော်တို့ကဟိုအပြည့်ရှိသလိုလိုကြမ်းတမ်းသလိုလိုထင်နေတယ်အဲ့တော့ကျွန်တော်ဒါကြုံတော့မှပြောတာပေါ့နော်သကလုံးကြီးချက်မှာအမှန်ရတယ်သနာပြတာပဲအဲ့ဒါကိုတမျိုးပြောချင်တာကျွန်တော်ကသိမငင်းဘူးသို့တော်လည်းပဲသနာပြတယ်ဆိုတဲ့အချက်ကကိုယ့်ရဲ့ပြတယ်ဆိုတော့ဖော်ထုတ်ပြတာတာပဲလေဘာမှမထူပါဘူးအရင်တော့ကျွန်တော်တို့ကသနာပြတယ်လို့ကျွန်တော်တို့ကဘက်ကသုံးခဲ့တာကိုသူတို့အမှောင်ကြီးတစ်လျှောက်လုံးမှာသူတို့လှုပ်ချင်တဲ့ဒီလူဒုကနေကန့်ကွက်ပွဲတွေပါတယ်သူတို့ကလုတ်ကြခါကြတော့သဘောထားဖော်ထုတ်ပွဲလို့ပြောတယ်ဘာတူလဲဗျသဘောထားဆိုတာစာနာပဲထုတ်ဖော်ပြတာပြတာတာပဲအတူတူပဲဗျနော်အဲ့တော့အဲ့ဒါတွေကိုကျွန်တော်တို့တုံးမယ်ဆိုတာကနံပါတ်1တေချာတာတော့ကျွန်တော်တို့အကြမ်းမဖက်တဲ့နီးပဲဗျအဲ့ဒါကတော့တေချာတယ်အကြမ်းမဖက်တဲ့နီးနဲ့ငင်းငင်းချမ်းချမ်းဖြစ်အောင်လို့ကျွန်တော်တို့ဟိုလုံလာပြုကြမယ်ပေါ့ဗျနောက်တစ်ခုကကြတော့ဟိုကျွန်တော်တို့ဒီအင်အားတွေနဲ့ပဲမလုံလောက်ဘူးဗျတိုင်းရင်းသားအင်အားတွေသူတို့ရဲ့ဟိုလက်တွဲဆောင်ရွက်မှုတွေပါအောင်လဲကျွန်တော်တို့ကြိုးစားကြမယ်အဲ့ဒါကြောင့်နေပဲတည်တည်မှာနံပါတ်1ကတော့ဗျာလူတွေကြားထဲမှာအခုဖွဲ့စည်းပုံပြင်ဆင်ရဟာအမတန်အရေးကြီးတယ်လက်တော်လို့ရမယ်လုပ်ငန်းမယ်ဆိုတာကိုနိုးကြားလာအောင်ကျွန်တော်တို့ရည်ရွယ်တယ်ပြီးတော့မှနိုးကြားလာတဲ့တကယ်သိလာပြီဆိုတော့မှပူပေါင်းဆောင်ရွက်မယ်လေကျွန်တော်တို့အဲ့ဒါကြောင့်နားလည်အောင်အရင်ဆုံးကြိုးစားမယ်ပြီးတော့နားလည်ပြီဆိုလို့ရှိရင်ဒါသူတို့အားလုံးရဲ့ကျေနာကတည်းကအရေးကြီးတယ်ဆိုတာသိရင်သူတို့ကိုယ်တိုင်ဘယ်လိုပါဝင်ရမလဲဆိုပြီးတော့မေးခွန်းထွက်လာလိမ့်မယ်။အဲကြတော့ကျွန်တော်ပါဝင်ဆောင်ရွက်မဲ့နီလာနေကျွန်တော်တို့ချပြမှာပေါ့။အဲတော့ကြားတယ်ဆိုတဲ့နေရာမှာတော့အဲကျွန်တော်ပြောနိုင်တာကတော့တေချာတာကတော့ငင်းကြတဲ့နီးအကြမ်းမဖက်တဲ့နီးပါပဲ။အဲဒါလူတုလှုပ်ရှားမှုတွေဖြစ်လာပါလိမ့်မယ်
။ကိုမင်းကိုနိုင်ပြောတဲ့2008ဖွဲ့စည်းပုံခြေခံဥပဒေမှာအဓိကပြင်ဆင်ရမယ့်ပုံမှန်436ကတော့ဖွဲ့စည်းပုံခြေခံဥပဒေကိုပြင်ဆင်ခြင်းရင်းကိုယ်စားလှယ်9ပုံ2ပုံတင်ပြရမယ်။ကိုယ်စလဲဥယေ၄ပုံ၃ပုံကျော်ကထောက်ခံရမယ်ပြီးတဲ့အခါဆန္ဒခံယူပွဲလုပ်ပြီးတော့မှဆန္ဒမဲပေးပိုင်권ရှိသူဥယေရဲ့တဝက်ကျော်ကထောက်ခံရမယ်ဆိုပြီးသတ်မှတ်ထားတာဖြစ်ပါတယ်ဒီအပေါ်ရွေးကောက်ခံမဟုတ်ပဲလွှတ်တော်ကိုရောက်နေတဲ့တက်မတော်သားကိုယ်စလဲတွေကမထောက်ခံရင်ပြင်မရတဲ့အခြေအနေကိုရောက်နေတာကြောင့်ပြင်ဆင်ဖို့ထောက်ပြနေရတာဖြစ်တယ်လို့ကိုမင်းကိုနိုင်ကရှင်းပြပါတယ်ဒါကြောင့်ဒီ2015ရွေးကောက်ပွဲအောင်မြင်ရေးအတွက်ဟာအခြေခံဥပဒေပြင်ဆင်ရေးဟာအဓိကအချက်ဖြစ်နေပြီးတော့ဒီရွေးကောက်ပွဲမှာတရားမျှတပြီးလွတ်လပ်တဲ့ရွေးကောက်ပွဲဖြစ်လာဖို့လိုအပ်တယ်လို့ကိုမင်းကိုနိုင်ကပြောသွားပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့က6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိ
လိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီစီစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
VOA ရဲ့တောက်ကြနေညအစီအစဉ်ကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ24 25 32တို့ကနေထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုကြားကြရမှာပါ။အဲ့ဒီမှာထုတ်လွှင့်မှာကတော့
အခုလက်တွေ့လုံးနေပါတယ်။အခုလောလောဆယ်ကဒီကျမကြီးအဓိက highlight ကရကန်းတွေဘဝမှ
တောက်ကြနေညတိုင်းတင်ဆက်နေကြအမျိုးသမီးကဏ္ဍပါရှင်ဒါအပြင်သုတဆုံလင်အမေရိကန်တခွင်အစီအစဉ်နဲ့သိပ္ပံနဲ့ဤပညာကဏ္ဍတွေကိုလည်းကြားမှာပါအခုတော့ကျမတို့တောက်ကြနေညတိုင်းတင်ဆက်နေကြဒေါ်လာလာတန်းရဲ့အမျိုးသမီးကဏ္ဍကိုနားဆင်ရမှာပါရှင
် You can bend but never break me cause it only serves to make meDetermined to achieve my final goal And I come back even
stronger When we were to change up.ရခိုင်ဒုက္ခသည်ဖြစ်ပေါ့နော်ထိုင်းမြန်မာနေဆက်ကနေဗမာဒီအမေရိကန်ပြည်တော်စုကိုမိသားစုနဲ့လာရောက်အခြေချနေတယ်လားပေါ့နော်အဲ့ဒီ2006ခုနှစ်ကစလို့ပေါ့နော်မနွေဦးအနေနဲ့ဒီမိသားစုအရေးနဲ့ပတ်သက်ပြီးတော့အခက်အခဲမျိုးရင်ဆိုင်ကြရတာကိုလေသတင်းမီဒီယာတွေမှာဖတ်လိုက်ရတယ်ဒီအဲ့ဒါနဲ့ပတ်သက်ပြီးတော့နည်းနည်းမျှပေးပါလားရှင
်စိတ်ပွေးထေကပြေးလာရတဲ့သူတွေကဒီနိုင်ငံရောက်ပြီးမှပဲဒီမိသားစုရေးစိတ်ပွေးမှာပြန်ပြီးရင်ဆိုင်ခဲ့ရပါတယ်ပြီးခဲ့တဲ့နှစ်သုံးနှစ်ရင်ကလေးကပဲပေါ့နော်ကျမရဲ့ယုံကြည်ချက်ကပေါ့နော်လူသားတယောက်ကြီးဘဝရဲ့လုံခြုံရေးဟာအများကြီးအရေးကြီးဆုံးဖြစ်ပါတယ်အမျိုးသမီးတယောက်ဟာဒီအင်းတွဲအချမ်းဖဲမှုအဲမှာဘာကြောင့်နေရဆိုလဲကျမဟာဘာကြောင့်ဒီလိုမျိုးဆုံးဖြတ်လိုက်တာလဲဆိုတော့ကလေးတယောက်ဟာမွေးဖွားလာတဲ့ကလူသားတယောက်ကြီးအခွင့်အရေးကိုပြည့်ဝရရှိရမယ်အဲ့ဒီအခွင့်အရေးကိုမွေးဖွားပေးတဲ့မိခင်တယောက်ဟာပေးတတ်ရမယ်။ကလေးတယောက်ကိုမွေးပေးလိုက်တာနဲ့သာမဖြစ်သေးပါဘူး။ကျမနဲ့ကျမမိသားစုဘဝရေးလုံခြုံရေးဟာအများအရေးကြီးပါတယ်။အဲ့ဒါကြောင့်ဒီအိမ်တွင်းအချမ်းဖတ်မှုထဲမှာကျမကလေးတွေကိုမကြည့်စေချင်ဘူး။အချမ်းဖတ်မှုတွေကိုမသိယူစေချင်ဘူး။မိဘဟာကလေးတယောက်ရဲ့လက်ဦးစရာဖြစ်ပါတယ်။မကောင်းတာတွေကိုစီစီကြည့်ဘာကြောင့်ကျွန်တော်တို့လက်ခံနေရမှာလဲ။အဲ့ဒါကျမကိုကိုမေးတာပေါ့နော်ကျမကဒီခလေးတွေဆုံးရောက်နဲ့ဒီအမေရိကမှာရောက်လာတဲ့အချိန်မှာမိဘဆွေမျိုးအဆိုင်ဝိုင်းဆိုရင်တယောက်မှမရှိကြဘူးအလုပ်တစ်ပတ်ခလေးဆုံးရောက်ဒီတောင်ဝင်အရင်အရေးကြီးပါတယ်အဲ့ဒါကြောင့်ကျမအခက်ခဲတဲ့အချိန်မှာနေဆိုင်နဲ့တူပေါ့နော်ဖြတ်ကျွနေရပါတယ်တနည်းနည်းနောက်ပိုင်းမှာတော့ခုကတော့ဖားချပြီးပြီမကြောက်တော့ပါဘူးဘာကုန်မှမကြောက်တော့ပါဘူးစိတ်သက်လေးမကြဘူးပဲအရင်အရေးကြီးတယ်ကျမရေဆုံးဖြတ်ချက်ကျမခိုင်းမအောင်ဆုံးဖြတ်လိုက်တယ်ဘယ်လိုမျိုးခက်ခဲမှုဖြစ်ဖြစ်ကျမဘွားကိုကျမယုံခံမယ်လို့ဆုံးဖြတ်ထားပါတယ
်အဲ့လိုဆုံးဖြတ်ချက်ကိုပမိန်နေနေချပြရပါတော့ဒီအိမ်တွင်းရဲ့အကြံဖက်မှုဒီတန်တရားနေလွတ်မြောက်အောင်ကြိုးပမ်းရမှာပေါ့နော်မတ်နွေဦးအနေနဲ့လက်တွေ့လုပ်တဲ့နေရာမှာရောဘယ်လိုပြဿနာတွေကြုံရပါလိမ့်ရှင
်မိသားစုတစ်ခုရက်တွေပေါ်ကအများခက်ခဲရှိပါတယ်ဒါပေမဲ့ကျမဘလို့စဉ်းစားလိုက်လေဆိုတော့ကျမမှာဘာရည်ရှိများရှိလဲဆိုတော့တဲလာပါတယ်ကျမဆိုရင်ငယ်ငယ်လေးကပဲကျမတို့ရခိုင်ရိုးရရင်ကြီးမှုရက်ကန်းတွေကိုကျမရက်တယ်ဆိုတော့အဲ့ဒီရက်ကန်းတွေရက်ပြီးရင်ကျမစီးပွားရေးတစ်ခုဟာကောင်းကောင်းအောင်မြင်မြင်စူးစမ်းစီးပွားရေးလုပ်ဖို့အတွက်ကိုဆုံးဖြတ်ထားပါတယ်အဲ့ဒီစီးပွားရေးနာမည်ကကြာတော့ weaving through change လို့ခေါ်ပါတယ်
အဲ့တော့အဲ့ဒီ weaving through change ဆိုတဲ့နေရာမှာစဉ်းစားထားယူမေးလားလက်တွေ့လောက်တာရော
အခုလက်တွေ့လုံးနေပါတယ်အခုလောလောဆယ်ကဒီကျမကြီးအဓိက highlight ကရကန်းတွေဘဝမှ Queen Pure ရေးစီတော့ဆိုပြီးအဓိကအောင်စင်ပေါ့နော
်အ
ဲ့ဒီမှာဘာလုံးနေလဲဆိုလောလောဆယ်ကိုလေးရကန်းရဲနေတယ်ဒီမှာရှိနေတဲ့မျိုးသမီးတွေရှိုးတွေကိုလေသူတို့အလုပ်ရှိလာဖို့အတွက်သူတို့မှဘာကြောင့်ဆိုရောက်လာတဲ့မျိုးသမီးတွေတော်တော်များများကအင်္ဂလိပ်စကားမသက်တော့အခက်ခဲရှိတဲ့လှုပ်ရှားရတဲ့နေရာတွေမှာသူတို့မှရှိတဲ့ပညာတွေပါလာတယ်အဲ့ဒီပညာတွေကအဆုံးချစေရှင်နေပြီးရင်ကကျွန်တော်ရိုးရဒလက်ကိုယ်လေးသင်သေးစီရှင်နေဘယ်နေရာပဲရောက်ပေါ့နော်အခုရက်ခန့်လေးရဲနေပါတယ်ကျမကဒီဇိုင်နာတယောက်အနေနဲ့ San Francisco Bay Area မှာဆိုရင် တော်တော်များများသိပါတယ်ဆိုတော့တချို့ fashion show တွေမှာလည်းကျွန်တော်တို့ဒီရက်ကန်ကြီးဟိုမှာပြောတင်းကအဝိစာတွေရိုးရာရင်ကျိမှုတွေရက်ကန်တွေအထည်တွေကိုလည်း fashion show တွေမှာကျွန်တော်တို့ competition လုပ်နေတဲ့ designer တယောက်အနေနဲ့ပြီးခဲ့တဲ့တစ်ခါကတော့ designer တယောက်အနေနဲ့အသိမှတ်ဖြစ်ပါတယ်အခုလောလောဆယ်ကတော့ရက်ကန်ရက်တိုင်းမှာမဖြစ်ဘူးပေါ့နော်ကျွန်တော်တို့ဒီအဝိစာတွေထုတ်လိုက်တဲ့ဥစ္စာတွေကို market မှာ common demand ရှိရမယ်ဆိုပြီးအခုလောလောဆယ်ကဒီ marketing ကိုစ조사နေပါရန်တည်းရဲ့
ကိုထုတ်တဲ့ company တွေကိုရောင်းရအောင်လို့ပေါ့ဈေးကွက်ရှာတာပေါ့နော်အဲ့လိုမျိုးပေါ့
စားတုန်းကတော့အဲ့ဒီ၅ချက်တစ်လင်းနဲ့ရိုးရိုး market တွေမှာပဲရောင်းနေဒါပေမဲ့ကျွန်မစဉ်းစားလိုက်တာကကျွန်တော်တို့မှာမြို့သမီးတွေကဒုက္ခသုခခံပြီးရင်အရင်စစ်စစ်ရှာစစ်စစ်ပြီးရင်ရနေတဲ့ထေတွေက၅ချက်တစ်လင်းနဲ့မရောင်းသင့်ဘူးကျွန်တော်တို့အဝိစာတွေက demand ရှိရမယ် market ကပုံပြီးလက်ခံရမယ်ဆိုပြီးအခုဒီ Bay Area မှာရှိတဲ့ fashion designer fashion company တွေမှာစက်ပြီးကျွန်တော်တို့ product ကိုပေါ့နော်အဝိစာတွေကို highlight လုပ်နေတယ်အခုပုံပြီးပေါ့နော
်အခုလိုပေါ့နော် weaving through change ကနေဘရမာဒီအပြောင်းလဲကိုပေါ်ဆောင်ဖို့ကိုနဲ့တူပေါ့နော်တခြားလူတွေကိုလည်းမြေတောင်မြောက်ပြီးနေရာကနေဘရမာတစ်ချိန်ထဲမှာပဲမနှွေဦးပြောပြချက်အရာပေါ့နော်မြန်မာနိုင်ငံဘာဝင်ကဘာတစ်ဖက်မှာအမျိုးသမီးတွေအချမ်းဖက်ခံရမှုခွဲခြားဆက်ဆံခံရမှုနဲ့ပတ်သက်ပြီးတော့လေလှုပ်ဆောင်နေတယ်လို့သိရပါတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့ပြောပြပေးပါလား
ဆန်ကားကတယောက်တည်းဟာဒီလိုမျိုးဖြစ်နေတာမဟုတ်ဘူးရှင်းလေလို့လေအများကြီးမှအဲ့လိုမျိုးခက်ခဲတဲ့အိမ်တွင်းတွေမှာဖြစ်နေကြတဲ့ခက်ခဲတဲ့မျိုးသမီးတွေဘာကြောင့်ဆိုတော့တရားမျှတမှုရှိဘူးဥပဒေတွေကောင်းကောင်းမဖြစ်တဲ့အတွက်ကကျွန်တော်တို့ဒီတကဘာလုံးမှာရှိနေတဲ့အမျိုးသမီးဟာသက်ဆံလေးနဲ့တယောက်တယောက်ကာကွယ်သွားမယ်၊ကုညီသွားမယ်ဆိုရတာမဟုတ်ဘူးပေါ့နော်လူတိုင်းလူတိုင်းမှာတောင်းဝန်ရှိတယ်ဆိုတဲ့ဒီ campaign တွေလုပ်နေပါတယ် social advocate နဲ့နေရာတိုင်းမှာပဲကျွန်တော်တို့ activist အရောက်နေတဲ့နေရာတိုင်းမှာရောက်တယ်ပေါ့နော်ဆိုတော့တိတ်နေရာတိုင်းမှာကတော့ကျွန်မကတော့ပြောပြရတယ်ဒီ news media ခွင့်ရဒီကလေးတွေခွင့်ရပြီးကာကွယ်ရေးကတော့ number 1 အနေနဲ့ဖြစ်ရမယ် bad policies ဖြစ်ဖြစ်ဘယ် program လုပ်လို့ပေါ့နော်ဆိုတော့အဲ့ဒီမှာတောင်းဆိုတဲ့နေရာတွေမှာသူတို့ attention ထားလာရင်ဟုတ်ပါတယ်တော်တော်များများကတော့အဲ့ဒီကိစ္စတွေစိတ်မပြေပါဘူး။ဘာလို့လဲဆိုတော့သူကရှက်တယ်။ဘယ်နေရာမှာပြုတ်မလဲ၊ဖိုင်ဝင်ပါပြုတ်မလဲ။ကျမပြောချင်တာကကျမအတက်ပြုတ်နေတာမဟုတ်ဘူး။ဒါပြုတ်နေတာကကျမအားလုံးကြီးချုံပြီးအားလုံးပဲအကျိုးရှိဖို့အတွက်ပြုတ်နေတာ။ကျွန်တော်အဖိုင်ဝင်တစ်ခုလေးအကျိုးရှိဖို့အိုင်းပြေအတွက်အကျိုးရှိဖို့အတွက်ပဲပြုတ်နေတာပါလို့ပေါ့နော်။ဆိုတော့အဲ့ဒါကြောင့်သူတို့ပုံပြီးမီဒီယာက attention ထားလာတယ်။အဲ့ဒါကြောင့်ဟိုတခြားဖြစ်နေတဲ့ news media တွေအဲ့ဒီ media attention ဘာကြောင့်ထားရလဲဆိုတော့တော်တော်များများလူများများသိလာရင်လူလူများများကကိုသားသမီးကိုသားမယားကိုသူကိုသမီးကိုညီမကိုအဆိုင်ဝန်ကိုချစ်တာပဲဆိုတော့ချစ်တဲ့လူတွေကြတော့ပူပြီးလေးထားဖို့တွေ့ကြတာဟာကိုပြောပြရတယ်ဖြစ်ပါတယ
်ဓာတူပဲပေါ့နော်မနှွေဦးတို့မျိုးအိမ်တွင်ချမ်းဖက်မှုအခက်ခဲတန်းသူတို့ဖြင့်ជីវရေးရလဲကိုကကိုမရက်တီနိုင်လို့ဒဏ်ကိုခါစီပြီးခံရတဲ့အမျိုးသမီးတွေအနေနဲ့ပေါ့နော်ဘယ်လိုအကောင်းဆုံးအကြံပေးချင်ပါလဲရှင
်အကြံပေးချင်တာကရောက်တဲ့နေရာမှာဘယ်နေရာပဲရောက်ရောက်အမေရိကမပြောနဲ့ဘယ်နေရာပဲရောက်ရောက်စိတ်သက်ခိုင်မာဖို့နဲ့ကိုယ့်ကိုယ်ကိုကာကွယ်ဖို့ကိုသားသမီးကိုကာကွယ်ဖို့ကိုယ့်အဆိုင်ဝန်ကိုကာကွယ်ဖို့တည်းကစိတ်သက်အရာပြင်ဆင်ဖို့လိုပါတယ်။ကြည့်လိုက်ပါမိသားစုတော်များများရောက်လာတဲ့လူတွေကစိတ်ပွေထေးတာပဲ NGO တွေအများကြီးကိုပေါင်းဆန်လို့သနက်ဆန်လေးထေးကသူတို့က re-traumatize ဖြစ်နေတယ်။ဒီနိုင်ငံရောက်လာတော့အသက်အဆိုင်ဝန်အလုံးမရှိဘူးနေရာအသိမရှိတဲ့နေရာမှာရောက်လာတော့ပြန်ပြီးစိတ်သက်ရေးရာရဟာအញ្ញံကို pressure ဖြစ်တယ်ပေါ့နော်အញ្ញံကခက်ခဲကိုဖြစ်နေတဲ့အချိန်မှာဘာလို့လဲဆိုတော့ရောက်တဲ့နေရာမှာဘယ်နေရာပဲဖြစ်ဖြစ်စိတ်သက်ခိုင်းမှာဖို့လိုတယ်ကျမတွေကခက်ခဲနဲ့ကြုံနေရတာပဲသိတယ်ကျမဆက်ပြီးပဲကြုံနေရမယ်ဒီခက်ခဲတွေကိုဒါဟာကိုကျွန်တော်တို့စိတ်ညစ်လို့မရဘူးစိတ်တက်မကြဘူးပဲ okay ရှစ်ကိုဆက်သွားမယ်ဆိုပြီးအဲ့ဒီကိုပဲစိတ်တက်ကိုခိုင်မာစေရမယ်စိတ်တက်မကြဖို့အတွက်ပဲပေါ့နော်လူဘဝရဲ့ freedom ဆိုတာကအဲ့ဒီထဲမှာဘာလို့လဲဆိုတော့ကိုယ့်ကို free ဖြစ်ဖို့လိုတယ်နံပါတ်1ပေါ့နော်ကိုယ်ဤဖွင့်ဆိုချက်ဟာ free အတိတ်တွေကပါလဲဆိုတာပေါ့ကိုကိုလွတ်မြောက်အောင်ကြိုးစားနေရင်တော့ကိုကိုလွတ်မြောက်တဲ့အတိတ်တွေဟာကိုတိုင်ကပဲမသိစေရင်တော့လူတိုင်းတခြားလူလည်းလွတ်မြောက်လို့မရဘူးသားသမီးတို့လည်းလွတ်မြောက်လို့မရဘူးဆိုတော့ကိုကိုနှိတ်ကတည်ရမယ် freedom ဆိုတဲ့အတိတ်တွေကနှိတ်ကရကိုစီမှာဘယ်လိုရှိလဲနှိတ်စာပါလဲဆိုတာပေါ့နံပါတ်1တည်ရမယ
်ဘယ်လိုဦးဟာသား3ယောက်ရှိတယ်ဆိုတော့အခုသားတွေကတော့အားလုံးပဲအဆင်ပြေနေကြတာပေါ့သူတို့အတွက်ကတော့ကိုကတော့အများကြီးပဲအားရစရာပီတိဖြစ်စရာဖြစ်ရမှာပေါ့နော်သူတို့အတွက
်အာဟောက်ပါရန်ဒီဒီရောက်ပြောပြမယ်ဆိုရင်လေကျွန်မအသားလုံးကဆန်စရော့ကိုပထမတုန်းကစိတ်တက်ကြပါတယ်ခလေးဆွမ်းဆွမ်းနဲ့ဘလူရက်တရားမလဲပေါ့နော်ဆိုတော့ကြောက်တယ
်ဟုတ်ကဲ့
နောက်ကြတော့ကြည့်လာတော့လေဟာကျွန်မကတော့ဒီဖြစ်ဖြစ်တယ်ဖြစ်နေလာတာကျွန်မရဲ့အားနည်းရှင်းတော့ဟုတ်ပါဘူးတမိုင်းအားနည်းရှင်းကြောင့်ပဲကျွန်တော်မိသားစုတွေခဏလေးပဲဒုက္ခရောက်တာပါဟု
တ်ကဲ
့ဒါပေမဲ့ဒီမှာသားဆွမ်းရကိုဘဝကြည့်ပြီးအာမိခင်တရားကြီးဒီ ကလေးတွေအောင်မြင်မှုမြင်ပြီးရင်လေကလေးတွေကြောင်းတွေကောင်းကောင်းတက်တယ်သူတို့လူကောင်းကောင်းကောင်းယတနာဖြစ်လာတယ်ဆိုပြီးတော့ကျမဆိုရင်အဲ့ဒီဟာနဲ့ပဲဘဝကိုပြောရှင်နေရတာပဲသသမီးတွေဟိုချေပြီးသသမီးတွေအောင်မြင်လာတယ်ချမ်းသာလာတယ်တန်းပြီးတန်းခုနှစ်ပါးကြည့်ဆိုရင်ခဏတန်းရောက်လာတယ်အတန်းတွေမှာလည်းဒီပုထမအလေးကြာနေပေါ့နော်ထူးချွန်လာတဲ့ကလေးတွေဖြစ်လာတော့ဟိုအဲ့ဒါတွေကိုပီတိကြပြီးရင်ကျမအရန်ကိုဝန်းစားတယ်ကျမပေါ့နော်
မိခင်တယောက်ဒီနေ့ဖြတ်တန်းလာရတဲ့ဒုက္ခတွေရုန်းကန်ခဲ့ရတဲ့ဟာတွေဟာအလုံးပဲရုန်းကန်ရကျွတ်နှက်သွားတာပေါ့နော်
နဲ့ပါလေမရှိကလေးဟိုခက်ခဲရတော့ရှိမှာပဲပြဿနာမရှိတော့ဘူးအခုကအလုံးခက်ခဲတွေကိုကျော်လွှားနိုင်မလို့ပဲယုံကြည်ပါရဲ့
ရခိုင်တိုင်းရင်သူမဲ့နယ်ဦးရဲ့ဘိုးဘွားတွေဟာဆိုရင်ရခိုင်ပြည်နယ်မောင်တော်ကဖြစ်ပါတယ်မဲ့နယ်ဦးကတော့ဒီထိုင်းမြန်မာနယ်စပ်ကနေတဆင့်ဒုက္ခသည်အဖြစ်နဲ့ပေါ့နော်အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မှာသူ့မိသားစုနဲ့အတူ2006ခုနှစ်ကရောက်လာပြီးတော့အခြေချနေထိုင်ခဲ့တာဖြစ်ပါတယ်။သား3ဦးမိခင်အဖြစ်နဲ့အိမ်တွင်းရေးအကြမ်းဖက်ခံရမှုဘဝကနေရုန်းကန်ခဲ့ရတဲ့သူ့ရဲ့ခိုင်မာတဲ့ဆုံးဖြတ်ချက်နဲ့ပတ်သက်လို့မက်နွယ်ဦးကိုဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လလအတန်းကတင်ဆက်သွားတာပါ။ဒီအမျိုးသမီးကဏ္ဍကိုတော့တောက်ကြနေညတိုင်းမှာထုံနေပေးနေပါရရှင်။အခုဆက်လက်ပြီးတော့ဒေါခင်ဆိုးမင်းရဲ့သုဒ္ဓဆုံလင်းအမေရိကန်တခွင်ကိုနားဆင်ကြည့်ကြရအောင်ပါရှင်။
American ပြည်တော်စုရဲ့တမိုင်းမှာမော်ကွန်းတင်ခဲ့ရတယ်။ February လအတွင်းခိုက်တန့်လေးတွေကကောင်းတော့ရရာလေးတွေရွေးပြီးဘ ഹു တုဒ္ဒအဖြစ်ပြောပြမယ်လို့စီစဉ်ထားပါတယ်ရှင်။ကဲဆိုမူရင်ဒီတစ်ပတ်တော့ VOA ကနေ Radio အတန်းလွှင့်ခဲ့တဲ့နေ့ကိုစပြီးပြောရမှာ။လွန်ခဲ့တဲ့82နှစ်1942ခုနှစ် February 24ရက်နေ့ကစပြီးတော့ VOA ရဲ့ Radio အစီအစဉ်တွေကိုအသံလွှင့်ခဲ့တာလေ
VOA အသက်80ပြည့်မွေးနေ့တုန်းကအမှတ်တရပွဲတွေလုပ်ခဲ့တာတမိမိလိုက်ပါသေးတယ် Andy ရဲ့
ဟုတ်ပြီလွန်ခဲ့တဲ့82နှစ်ကလွှင့်ခဲ့တဲ့မှတ်တမ်းအသံဖိုင်လေးကိုဖွင့်ပြီးနားထောင်ကြည့်အောင်နော်
Hier spricht die Stimme Amerikas.
Die Stimme Amerikas im Kriege.
Unsere Stimmen kommen zu Ihnen von New York über den Atlantischen Ozean.
အခုကြားခဲ့ရတဲ့အတန်ကိုစစ်မီးတောင်နေတဲ့ဥရောပတခွင်ကသောတာရှင်တွေနားထောင်ခဲ့ကြရတာတဲ့။ကြီးညာတဲ့သူက William Hale ဆိုတဲ့လူဖြစ်ပြီးတော့ German ဘာသာနဲ့အတန်လွှင့်ခဲ့တာလေ။ VOA ရဲ့ policy မူဝါဒကတော့ to tell the truth အမှန်ကိုပြောပြဖို့ပဲဖြစ်ပါတယ်တဲ့။VOA American အတန်းကနေအတန်းလွှင့်နေပါတယ်တဲ့ American ပြည်တော်စုကဒီစစ်ပွဲကြီးကိုပါဝင်ဆင်နွှဲခဲ့တာ89ရက်ကြာခဲ့ပါပြီတဲ့ America မှာဘာတွေဖြစ်နေသလဲဆိုတာနဲ့စစ်ပွဲအခြေအနေတွေကိုနေ့စဉ်လိုလိုထုတ်လွှင့်ပေးနေပါတယ်တဲ့ The news may be good or bad but we shall tell you the truth တဲ့သတင်းကောင်းတွေဖြစ်ခြင်းဖြစ်မဲ့သတင်းဆိုးတွေလည်းဖြစ်ကောင်းဖြစ်နိုင်ပါတယ်တဲ့ဒါပေမဲ့မှန်ကန်တဲ့သတင်းတွေကိုပဲပြောပြမှာပါတဲ့ကြုံလုံးပြောပြအောင်မယ်ကွယ်လွန်သူကဗျာဆရာကြီးတင်မိုးကအဲ့ဒီစကားလေးကိုဘာသာပြန်ပေးဘူးတယ်။ကောင်းတဲ့ရင်ဖြစ်စေ၊ဆိုးတဲ့ရင်ဖြစ်စေမှန်ရကိုသာပြောတဲ့ VOA တဲ့
။ VOA ကဒုတိယကမ္ဘာစစ်တုန်းကဂျာမန်ဘာသာနဲ့စပြီးတော့အတန်လွှင့်ခဲ့တာဆိုတော့တခြားနိုင်ငံခြားဘာသာတွေနဲ့ကောလွှင့်ခဲ့သေးလားယင်အန်တီ
။ဒီလိုစုံမရဲ့နိုင်ငံရခြားကိုလွှင့်ထုတ်တဲ့ VOA အတန်လွှင့်အစီအစဉ်တွေကိုတကယ်စတင်ခဲ့တာက1942ခုနှစ်ပေါ့နော်။အဲ့ဒီတော့က American ပုဂ္ဂလိကအတန်းလွှင့်ဌာနဖြစ်တဲ့ CBS ကွန်ရက်စီကနေလှိုင်းတို transmitter ကိုငှားပြီးတော့ Latin America တိုက်ကိုအတန်းလွှင့်နေတာအဲ့ဒီတော့က Sweden ဘာသာစကားကနေ Mandarin တရုတ်ဘာသာစကားအထိနိုင်ငံခြားဘာသာပေါင်း20ကျော်နဲ့အတန်းလွှင့်နေတာလေနောက်ဒုတိယကမ္ဘာစစ်ကြီးဖြစ်တော့မှ VOA ကနေ German ဘာသာနဲ့စပြီးအတန်းလွှင့်တဲ့အခါမှာ This is the voice of America ရဲ့လို့ပထမဆုံးတရားဝင်ကြေညာခဲ့တာတဲ့အဲ့ဒီတော့ကဥရောပတခွင်မှာမဟာမိတ်တပ်ဖွဲ့တွေကနာဇီဂျာမနီတွေကိုနိုင်အောင်မတိုက်နိုင်သေးတဲ့အချိန်ဆိုတော့ VOA American အတန်းက American စစ်ရုံးရဲ့သတင်းပြန်ကြားရေးဌာနလက်အောက်ခံဖြစ်ခဲ့တာပေါ့နော်။နောက်တော့ American နိုင်ငံခြားရေးဝန်ကြီးဌာနရဲ့လက်အောက်မှာရှိခဲ့တယ်။အဲ့ဒီကနေပြီးတော့မှ USIA လို့ခေါ်တဲ့ United States Information Agency American သတင်းနဲ့ပြန်ကြားရေး အေဂျင်စီနဲ့ပူးပေါင်းခဲ့တယ်1999ခုနှစ်ကစပြီးတော့အဲ့ဒီ American သတင်းနယ်ပြန်ကြားရေးအေဂျင်စီဖျက်သိမ်းပြီးတဲ့နောက် BBC လို့ခေါ်တဲ့ American အတန်လွင့်ဌာနများအုပ်ချုပ်မှုဘုတ်အဖွဲ့ရဲ့လွတ်လပ်တဲ့သတင်းဌာနအဖြစ်နဲ့ VOA ကရပ်တည်နေတာဒီနေ့အထိပဲပေါ့နော်စုမွေပလူတိုဂျိုကိုစပြီးတွေ့ခဲ့တာကလည်း1930ပြည့်နှစ် February လ18ရက်နေ့ကတည်းက
ပလူတိုဂျိုကိုဘသူကစပြီးတော့တွေ့ခဲ့တာတဲ့လေ
အဲ့ဒီတော့ကအသက်22နှစ်အရွယ်ပဲရှိသေးတဲ့အာကာသသိပ္ပံပညာရှင်ခလိုက်တွန်ဘောင်းဆိုသူကတွေ့ခဲ့တာတဲ့အရီဇိုနာပြည်နယ်ကလာဝဲလ်အော့ဘဇာဗေတရီဆိုတဲ့အာကာသလေ့လာရေးဌာနမှာသူအလုပ်လုပ်ရင်းနဲ့အရင်အတွက်၄သိန်းလောက်ရှိတဲ့ကျယ်တွေကိုကြည့်ရင်းနဲ့ပလူတိုကိုတွေ့ခဲ့တာဆိုပဲ
ပလူတိုဆိုတာကရောဘလို့အဓိပ္ပာယ်များပါလဲ
ယောမနတ်ဖရားတွေကတပားဖြစ်တဲ့ပလူတိုဆိုတဲ့နာမည်ကိုရွေးခဲ့တာတဲ့
ပလူတိုကဂျိုးအဆင့်မရှိလို့ယာရုကျသွားပြီဆို
ဟုတ်တယ်လေ2006ခုနှစ်တုန်းကနိုင်ငံတကာအာကာသစူးစမ်းရေးသက်မကနေပြီးတော့ပလူတိုဂျိုးဟာတဲ့ဂျိုးတစ်ခုအဖြစ်သတ်မှတ်ဖို့အရေးချင်းအဆင့်မရှိလို့ဆိုပြီးတော့ Dwarf Planet ဂျိုးသိန်းဂျိုးမွားအဖြစ်ကိုအဆင့်လျှော့ချခဲ့တာလေအဆင့်နိုင်သွားပြီမဲ့လို့လေ New Horizons လို့နာမည်ပေးထားတဲ့ American အာကာသရင်ငယ်လေးတစ်စီးကိုတော့ပလူတိုစီကိုလွတ်တင်ခဲ့သေးတယ်လေ
။ဘယ်တော့ကလွတ်တင်ခဲ့တာလဲ
2006ခုနှစ်တုန်းကပဲလေ။ Florida ပြည်နယ် Cape Canaveral အငူမှာရှိတဲ့အာကာသစခန်းကနေ New Horizons အာကာသရင်ငယ်လေးကိုပလူတိုစီကိုလွတ်တင်ခဲ့တာပေါ့
။အခုကောအဲ့ဒီ New Horizons ဆိုတဲ့အာကာသရင်ကပလူတိုဘော်ကိုရောက်နေပြီလားယင်အန်တီ
။အမလီအဲ့ဒါ၈နှစ်ကြာခီးတဲ့နေဆက်ကြဝလာတစ်ခုလုံးကိုဖျက်နောက်ပလူတိုအနားမှာကပ်ပြီးပြန်တန်းပြီးတော့မှဓာတ်ပုံတွေရိုက်ပို့မှာတဲ့ပလူတိုကအထင်တော့မသေးနဲ့เนาะဂျိုးသိန်းဂျိုးမွားလေးဆိုပေမဲ့ရှရွန်ဆိုတဲ့လအကြီးကြီးရှိတယ်တဲ့တော့ကွယ်လွန်သူအမေရိကန်သမ္မတရစ်ချတ်နစ်ဆန်တရုတ်ပြည်ကိုသတင်းတစ်ပတ်ကြာချစ်ချီခီးသွားခဲ့တဲ့နေ့ကလည်း1982ခုနှစ် February လ22ရက်နေ့ကတဲ့
အဲ့ဒီတော့ကသမ္မတနစ်ဆန်ကမြန်မာပြည်ကိုဝင်ခဲ့သေးတာထင်တယ်နော
်မဟုတ်ဘူးစုမွန်ရဲ့သူမြန်မာပြည်ကိုသွားတော့ကဒုသမ္မတဘဝနဲ့1953ခုနှစ်ကလေနောက်အနားယူပြီး1985ခုနှစ်မှာတခါနှစ်ရက်ကြာသွားခဲ့သေးတယ်ကဲပါသူ့ရဲ့တရုတ်ပြည်ခီးကိုပြောနေတာဆက်လိုက်အောင်မယ်နော်သမ္မတနစ်ဆန်ရဲ့နိုင်ငံရေးခံယူချက်ကကွန်မြူနစ်ဝါဒစန့်ကျင်ရေးတဲ့ဒါပေမဲ့ကွန်မြူနစ်တရုတ်နိုင်ငံနဲ့ဆက်ဆံရေးတင်းမာမှုလျော့ပါအောင်သူဆောင်ရွက်ခဲ့တဲ့အကြောင်းကိုအခုလိုပြောဘူးတယ်လေ
The meeting between the leaders of China and the United States is to seek the normalization of relations between the two countries.
တရုတ်နဲ့အမေရိကန်ခေါင်းဆောင်တွေဟာနှစ်နိုင်ငံကြားပုံမှန်ဆက်ဆံနိုင်ကြဖို့ကြိုးစားနေကြပါတယ်တဲ့။နှစ်ဖက်စလုံးမှာစိုးရိမ်မကင်းဖြစ်နေရတဲ့အမြင်တွေကိုလည်းဖလှယ်နိုင်ခဲ့ကြဖို့တရုတ်ပြည်ကိုသူခရီးထွက်ခဲ့တာလို့ပြောသွားတာလေ
။သမ္မတနစ်ဆန်နဲ့တွေ့ခဲ့တဲ့တရုတ်ခေါင်းဆောင်တွေကဘယ်သူတွေလဲယင်အန်တီ?
အော်အဲ့ဒီတုန်းကတရုတ်ဝင်ကြီးချုပ်ချူအင်လိုင်းနဲ့ဥက္ကဋ္ဌကြီးမော်စီတုံးတို့ကိုသူတွေ့ခဲ့တာပေါ့ကွယ်။ဒါနဲ့စုမွေပင်ဆယ်ဗေးနီးယားပြည်နယ်ဖီလာဒယ်ဖီးယားမြို့မှာရှိတဲ့ Liberty Bell လွတ်မြောက်ရေးအမှတ်တရခေါင်းလောင်းကြီးကိုသွားလေ့လာဘူးလား
။တမီးနယူးယောက်ကိုသွားတဲ့အခါဖီလာဒယ်ဖီးယားမြို့နာကနေဖြတ်သွားဘူးပင်မဲ့မြို့ထဲကိုတော့မရောက်ဘူးသေးဘူးလေ။အဲ့ဒီ Liberty ခေါင်းလောင်းကြီးကိုလည်းဘယ်တွေ့ဘူးပါမလဲအန်ဒီရဲ့
။အဲ့ဒီ Liberty ခေါင်းလောင်းကြီးကအဲ့နေတာလေ။ခေါင်းလောင်းအကြောင်းပေါ်တဲ့နေ့ကလေ1952ခုနှစ် February လ22ရက်နေ့ကတဲ့
Liberty ခေါင်းလောင်းကမင်းကွန်းခေါင်းလောင်းကြီးလောက်ကြီးလာရင
်အမလီစုမွေမင်းကွန်းခေါင်းလောင်းကြီးမပြောနဲ့ရွှေကုံဖျားမှာရှိတဲ့ကျေးသွန်းခေါင်းလောင်းကြီးရဲ့ငါးပုံတပုံတက်တောင်မှတေးအောင်မှာအလေးစင်ကတော့တဒန်ကြော်ကြော်လေးတယ်လေ
Liberty ရုပ်တုကြီးလိုပဲပြင်သစ်ကလှူထားတာပဲလား
မဟုတ်ဘူးအဲ့ဒီတော့ကအင်္ဂလန်နိုင်ငံလန်ဒန်မြို့မှာလှုပ်တာအဲ့ဒီခေါင်းလောင်းကြီးကိုအစမ်းထုထည့်လိုက်တာဧည့်သွားရောတဲ့အဲ့ဒါနဲ့1953ခုနှစ်မှာပြန်အရေးကျိုးပြန်သွင်းကြတယ်လေအေးဒုတိယအကြိမ်သွင်းတဲ့ခေါင်းလောင်းကလည်းပြက်သွားပြန်ရောဒါနဲ့တတိယအကြိမ်ပြန်သွင်းပြီးတော့မှဖီလာဒယ်ဖီးယားမြို့ရဲ့အစိုးရရုံးရှိမှာအများပြည်သူစုဝေးရာမှာအသုံးပြုခဲ့ကြတာတဲ့မှတ်မှတ်ရရ1956ခုနှစ်လွတ်လပ်ရေးကြေညာတဲ့အခါမှာအဲ့ဒီခေါင်းလောင်းကြီးကိုထိုးခဲ့တာတဲ့
ခုတော့ Liberty ခေါင်းလောင်းကမအပ်တော့ဘူးပေါ့နော
်ဘယ်ဟုတ်မလဲအခုထိအပ်တုံးပဲအခုတော့အဲ့ဒီအပ်နေတဲ့ Liberty ခေါင်းလောင်းကို Philadelphia မြို့လေကောင်မှာ American Dollar 73သန်းတန်နဲ့ဖန်လုံစင်မြင့်နဲ့တင်ထားတာတွေ့ရတယ်တော့
ဒေါက်ခင်ဆိုဝင်းတင်ဆက်နေတဲ့တူတာဆုံးလင်းအမေရိကန်တခွေမှာရှင်နောက်တစ်ပတ်အစည်းအဝေးမှာတင်ဆက်မယ့်အကြောင်းအရာတွေကိုလည်းစောင့်မျှော်နားဆင်ကြပါရှင်အခုတော့ဒေါက်ခင်မျိုးသက်ရဲ့သိပ္ပံနဲ့ဤပညာကဏ္ဍတင်ဆက်မှာပါ
ရုပ်ရှင်ပညာတိုးတက်မှုရှိလာအောင်ပံ့ပိုးပေးနိုင်တဲ့သိပ္ပံနဲ့ဤပညာဆိုင်ရာဖန်တီးတည်ထွင်ပညာရှင်တွေကိုဟောလိဝုဒ်ကအကယ်ဒမီစုချီးမြှင့်နေပါတယ်ဒီတစ်ပတ်တော့2013ခုနှစ်အတွက်သိပ္ပံနဲ့ဤပညာအကယ်ဒမီစုရသူတချို့အကြောင်းကိုပြောပြပေးပါရစေဟောလိဝုဒ်ကအော်စကာဆုပေးပွဲကို March 2ရက်နေ့မှာကျင်းပဖို့စီစဉ်ထားတာပါဒါဟာရုပ်ရှင်သရုပ်ဆောင်တွေနဲ့ထောက်လုပ်သူတွေကိုနှစ်တိုင်းဂုဏ်ပြုတဲ့အကယ်ဒမီဆုပေးပွဲဖြစ်ပါတယ်။ရုပ်ရှင်လောကမှာထူးထူးဆန်းဆန်းတွေတွေ့ရမြင်ရကြားရအောင်ဖန်တီးပေးနိုင်တဲ့သိပ္ပံပညာရှင်တွေနဲ့အင်ဂျင်နီယာတွေကိုတော့ February 15ရက်နေ့မှာသိပ္ပံနဲ့ဤပညာအကယ်ဒမီဆုတွေပေးခဲ့တာပါ။ဒီဆုရသူတချို့ကိုတွားရောက်တွေ့ဆုံပြီးမေးမြန်းခဲ့သူကတော့ California မှာနေထိုင်တဲ့ VOA သတင်းတောက် Mike Sullivan ပါ။ Belgium နိုင်ငံအခြေစိုက် Flying Cam လို့ခေါ်တဲ့မိုးပြန်ကင်မရာကုမ္ပဏီကိုကင်မရာတက်ဆင်ထားတဲ့ drone ရဟတ်ရင်ငယ်လေးတီထွင်ပေးနိုင်ခဲ့တဲ့အတွက် Academy ဆုချီးမြှင့်ခဲ့ပါတယ်။ Flying Cam ကုမ္ပဏီက Tony Postio ကတော့သူ့ရဲ့ drone ရဟတ်ရင်ကတိတ်ကိုအသုံးတည်တယ်လို့ဆိုပါတယ်
။ It's a tool that make it possible to take shots and for the cinema it's close range aerial filming.
ကောင်းကင်ကနေရုပ်ရှင်ရိုက်တဲ့အခါမှာအပေါ်ကြီးကမြင်ကွင်းကိုကွင်းကွင်းကွက်ကွက်မြင်အောင်ရိုက်နိုင်မှုဒီကိရိယာကိုသုံးပါတယ်။ဒါဟာတကယ်ရဟတ်ရင်ဖြစ်တယ်လို့မိုးပြန်ကင်မရာလို့လည်းခေါ်လို့ရပါတယ်။
2012ခုနှစ်မှာထွက်ခဲ့တဲ့ James Bond ကားတစ်ကားဖြစ်တဲ့ Skyfall ကိုသောတာရှင်တွေကြည့်ဘူးကြမှာပါ။ဒီမိုးပြန်ကင်မရာကိုမင်းသား Bond ရဲ့လှုပ်ရှားမှုအတွက်အပေါ်ကြီးကနေရိုက်ပြတဲ့ရိုက်ကွက်တွေမှာသုံးပါတယ်။အဲ့ဒီရုပ်ရှင်ကားထဲမှာ James Bond က Istanbul မြို့ခေါင်းမိုးတွေပေါ်မှာမော်တော်ဆိုင်ကယ်စီးတဲ့အခန်းမျိုးကိုအပေါ်စီးကမြင်ကွင်းမျိုးနဲ့မိုးပြန်ကင်မရာသုံးပြီးရိုက်ပြထားတာမျိုးမြင်ကွင်းကတမျိုးဆန်းနေတာပါသိပ္ပံနဲ့ဤပညာအကယ်ဒမီဆုရှင်တွေဟာထူးဆန်းထွေလာရုပ်ရှင်တွေဖန်တီးနိုင်အောင်အတွက်ခင့်မီပစ္စည်းကရိယာတွေကိုတီထွင်နိုင်ခဲ့ကြပါတယ်ဒီအထက်က ZBrush လို့ခေါ်တဲ့ကွန်ပျူတာပရိုဂရမ်ဖန်တီးမှုနဲ့အကယ်ဒမီဆုစွခုခဲ့သူကတော့ Offer Alan ဖြစ်ပါတယ်
which is a sculpting tool that used in the motion pictures movie to create creatures fantastic creatures and things that are not existing like environments
ဒီကွန်ပျူတာနည်းပညာကလောကကြီးထဲတခါမှမမြင်ဘူးသေးတဲ့တတ္တဝါမျိုးတွေစိတ်ကူးတဲ့ကနေရာဝန်းကျင်တွေကိုရုပ်ရှင်တွေထဲမှာပြနိုင်အောင်ဖန်တီးတဲ့နေရာမှာသုံးပါတယ် Avatar တို့ Lord of the Rings တို့လိုနာမည်ကြီးရုပ်ရှင်များပြားကိုအဲ့ဒါနဲ့ဖန်တီးခဲ့ကြတာပ
ါရုပ်ရှင်သရုပ်ဆောင်တွေရဲ့လှုပ်ရှားမှုကိုကွန်ပျူတာမှာဖန်တီးထားတဲ့ကာတွန်းရုပ်တွေလှုပ်ရှားမှုဖြစ်လာအောင်ပြောင်းလဲဖန်တီးပေးတာက Flipbox ပါဒီလို animation နဲ့လှုပ်ရှားမှုတွဲပေးတဲ့ software program ကိုရုပ်ရှင်မှာသုံးဖို့အတွက်နှစ်ရှည်လများစိတ်ရှည်လက်ရှည်စူးစမ်းတီထွင်သူတွေထဲမှာကနေဒါနိုင်ငံသားနှစ်ယောက်ဖြစ်တဲ့ Andre Godire နဲ့ Yves Boudreau တို့လည်းပါဝင်ပါတယ
် because it's a lot of work it took 20 years
yeah almost 20 years to get there hard working we've been working like 6-7 days a week 12-13 hours a day so yeah for how many years I don't know
လောက်ဆရာတွေကအများကြီးမို့နှစ်ပေါင်း20လောက်ကြာအောင်ဒါကိုရဖို့လုပ်ခဲ့ရတယ်လို့ဂိုတီရေကပြောသလိုအနှစ်20လောက်ကြိုးစားခဲ့ပြီးမှဒီအချိန်တွေကိုရောက်ခဲ့တာလို့ဘူဒရောကဆိုပါတယ်သူတို့ဟာတစ်နှစ်တစ်နှစ်ကို12နာရီ13နာရီလောက်တစ်ပတ်မှာ6ရက် 9 ရက်လောက်လုပ်ခဲ့ရပြီးဒီလိုဘယ်နှစ်နှစ်လောက်ဆက်ပြီးလုတ်ခဲ့ရတယ်ဆိုတော့ကိုတော့မမှတ်မိတော့ပဲဖြစ်ရတယ်လို့ဆိုပါတယ်။ဤပညာတီထွန်သူအများပြားဟာတနေ့သူတို့ဒီရုပ်ရှင်လုပ်ငန်းထဲမှာအတွင်းကြကြဝင်ရောက်လုတ်ကန်ရလိမ့်မယ်လို့မျှော်လင့်မထားသူတွေကများပါတယ်။ဒီအထက်မှာ Dreamworks Animation အတွက်လုတ်ပေးနေတဲ့ရူပဗေဒပညာရှင် Ronald Henderson လည်းပါပါတယ်။
I really didn't. I started off in aeronautical engineering at Purdue University and then I went on to Princeton and I studied
ဟုတ်ပါတယ်ကျွန်တော်ကကျွန်တော်ရုပ်ရှင်လုပ်ငန်းနဲ့ဝင်လို့ဖြစ်လိမ့်မယ်လို့တော့တခါမှမထင်ခဲ့ပါဘူး။ Pachutech ဆိုမှလေကြောင်း engineer ကိုစတင်ခဲ့ပြီး Princeton Tech ဆိုရောက်တော့အတုဖန်တီးမှုနည်းပညာနဲ့အသုံးချခန်းသင်္ချာကိုလေ့လာခဲ့ပါတယ်။နောက်ပိုင်းမှာတော့ Cartech Company ကအသုံးချခန်းသင်္ချာဌာနမှာ9နှစ်လောက်လှုပ်လှုပ်ခဲ့ပါတယ
်။ယူပဗေဒပညာရှင် Henderson ဟာမီးနဲ့မီးခိုးအတုဖန်တီးတာတွေလက်နဲ့ခင်းရမ်းမီးကြောက်ပောက်ကွဲတာတွေကို ရုပ်ရှင်ကြည့်ပရိသတ်ကိုယ်တိုင်မြင်တွေ့ခန်းစားရအောင်ကွန်ပျူတာပရိုဂရမ်တွေရေးဆွဲနိုင်ခဲ့တဲ့အတွက်အကယ်ဒမီဆုရခဲ့တာပါသူတီထွင်မှုကိုတုံးတဲ့ကားတွေထဲမှာမကြသေးခင်ကယုံတင်ခဲ့တဲ့ Rise of the Guardians တဲထိတ်ရင်ဖိုးစွန့်စားကန်းတွေပါတဲ့ animation ရုပ်ပြကားအပြင်မကြခင်ထွက်တော်မဲ့ဟာတာ animation ကားတွေဖြစ်တဲ့ Mr. Peabody နဲ့ Shaman ကားတွေလည်းပါဝင်ပါတယ်ဗီဒီယိုရိုက်ထားတဲ့အရုပ်တွေနဲ့ပုံတွေအသံတွေကိုကွန်ပျူတာသုံးပြီးပေါင်းစပ်ဖန်တီးတဲ့ဤပညာအတွက်ဆုရသွားသူကတော့ Peter Hillman ပါဤပညာအသစ်တွေရဲ့ရလဒ်တွေကိုအခုပိတ်ကားတွေပေါ်မှာမြင်နိုင်ပါပြီလို့သူကပြောပါတယ်
The movies that I most enjoy are the ones which couldn't have been made in any other way and where it is part of the story and possibly where you don't know. I mean, hopefully people see the Planet of the Apes and don't realize that.
ရုပ်ရှင်ကားတကားမှာဘလုံးမှပြလို့မရနိုင်ဘူးလို့သတ်မှတ်ထားတဲ့ပြခွင့်မျိုးကိုဒါဟာတမင်လှုပ်ထားတာဆိုတာပရိသတ်မသိအောင်တရားဥပဒေလှုပ်ပြလိုက်ပြီးဆိုရင်အဲ့လိုကားမျိုးကိုမှကျွန်တော်ကကြိုက်တာပါ။ကျွန်တော်ဆိုလိုတာက Planet of the Apes လို့ဇာတ်ကားမျိုးကိုကြည့်ရင်ဒီမြောက်တွေဟာတည်တည်ချာချာလေ့ကျင့်ထားတဲ့မြောက်တွေမဟုတ်ပဲကွန်ပျူတာနဲ့လှုပ်ထားတယ်ဆိုတာဘယ်သူမှမသိအောင်ပြထားတာပါ။တကယ်တော့အဲ့ဒီကားထဲမှာတကယ်မြောက်တကောင်းမှမပါပါဘူး။
သိပ္ပံနဲ့ဤပညာအကယ်ဒမီစုပေးပွဲကို February 15ရက်နေ့က Beverly Hills မှာကျင်းပခဲ့တာဖြစ်ပါတယ်။စုပေးပွဲအစီအစဉ်မှုတွေကမင်းသား Michael B. Jordan နဲ့မင်းသမီး Christine Bell တို့ဖြစ်ပါတယ်။ Christine ဟာမကြခင်မှာပြတာတော့မယ်။ထူးဆန်းတဲ့လူတက်မှုနဲ့ဇလံဖွဲ့ထားတဲ့ Veronica Mars ဇလံမှာပါဝင်တဲ့မင်းသမီးတစ်လက်ဖြစ်ပါတယ်။ရုပ်ရှင်လုပ်ငန်းမှာ Andy King King နဲ့ပိုမိုလွယ်ကူပြီးအဆင်ပြေစေဖို့အတွက်တီထွင်ကြံစနေကြတဲ့သိပ္ပံပညာရှင်တွေ engineer တွေကိုဒီပွဲမှာဂုဏ်ပြုတာဖြစ်ပါတယ
် When you have geniuses sitting at a computer somewhere in the world that are creating programs that make it look like bombs are going off or avatars exist
ကဘာတနေရာကနေကွန်ပျူတာရှေ့မှာထိုင်ပြီးတော့ဤပညာကျွမ်းကျင်သူတယောက်ကဘုံပေါက်ကွဲတာတွေ avatar လိုမဖြစ်နိုင်တဲ့ဇာတ်ကောင်တွေပေါ်လာအောင်ဖန်တီးတာတွေကိုကြည့်မယ်ဆိုလို့ရှိရင်သူကိုယ်တိုင်ရုပ်ရှင်လောကတွေကလူတယောက်အနေနဲ့ဆိုစိတ်လှုပ်ရှားနေမှာပါ
ဟုတ်ပါတယ်စိတ်ကူးကောင်းသူတွေရဲ့ဇလန်းဆက်ွက်တွေကိုမယုံရင်ပုံပြင်မှန်လို့ပြောလို့ရှိကြပါမယ်ဒီပုံပြင်တွေကိုအသက်သွင်းပေးတဲ့အလုပ်ကိုဒီပညာရှင်တွေကလှုပ်ဆောင်ပေးနေတာမဟုတ်ဘူးနောက်မှပိုးပြီးစိတ်လှုပ်ရှားစရာကောင်းတဲ့ရုပ်ရှင်ကားတွေထွက်လာတော့မှလည်းမလွယ်ဘူးဆိုတာပြောကြရင်လည်းဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှပြန်ပြီးဆုံကြအောင်ပါ
ဒေါက်ကင်မျိုးသက်ရဲ့သိပ္ပံနဲ့ဤပညာအစီအစဉ်ပါရှင်။ကဲမက်ခင်ဖြူတွေရေအခုတော့နောက်ဆုံးဝင်လာတဲ့သတင်းနဲ့အတူသတင်းချင်းချုပ်ကိုပြောပြပါအောင်ရှင
်။နေစီမထဆီယာဝင်များအဖွဲ့ MSF ရဲ့မြန်မာနိုင်ငံအတွင်းကလုပ်ငန်းတွေအားလုံးကိုမြန်မာဆူရကတစ်ဖက်သက်ဆုံးဖြတ်ချက်နဲ့ရုတ်တရက်ရက်ဆိုင်လိုက်ဖို့အကြောင်းကြားတဲ့အပေါ်မှာအယံအာအသင့်မိတဲ့အကြောင်းနဲ့အခုလိုသူတို့လုပ်ငန်းတွေပိတ်ပင်ခံလိုက်ရတဲ့အတွက်လက်ရှိကြီးစုဆောက်ရှောက်နေတဲ့ထောင်နဲ့ချီတဲ့လူနာတွေရဲ့ကံကြမ္မာကိုစိုးရိမ်မိတဲ့အကြောင်း MSF Orleans ကဒီကနေ့ကြေညာချက်ထုတ်ပြန်လိုက်ပါတယ်။မြန်မာနိုင်ငံအတွင်းကရခိုင်ရှမ်းချစ်ပြည်နယ်တွေနဲ့ရခိုင်မြို့ရန်ကုန်မြို့တို့မှာရှိတဲ့သူတို့လုပ်ငန်းတွေပိတ်ပင်ခံလိုက်ရတဲ့အတွက် HIV AIDS ဝေဒနာရှင်တွေကိုစိတ်ကူးစားမှုမပေးနိုင်တော့ဘူးလို့ကြေညာချက်မှာဖော်ပြထားပါတယ်။ဒါ့အပြင် TB ရောဂါဝေဒနာတွေလည်းသူတို့အသက်ကိုကယ်တင်နိုင်မဲ့ဆေးဝါးကူသမှုတွေခံယူလို့မရနိုင်တော့ဘူးလို့ဆိုပါတယ်။မြန်မာဆိုရရဲ့ဆုံးဖြတ်ချက်ကြောင့်ဒီလက်ရှိဆေးကူသမှုပေးနေတဲ့ HIV AIDS ဝေဒနာတွေ3000နဲ့ TB ဝေဒနာရောဂါတွေ3000ကျော်ကိုအကြီးကဲချိခိုက်နှစ်နာဆေးလိမ့်မယ်လို့ဆိုပါရယ်ရခိုင်ပြည်နယ်အတွင်းဝေးလံခေါင်ဖျားလာတဲ့ဒေသတွေမှာလူသားချင်းစာနာမှုအကူအညီနဲ့ကျန်းမာရေးစောင့်ရှောက်မှုလိုအပ်နေတဲ့ဒုက္ခသည်တွေကိုအခြေခံကျန်းမာရေးကုသမှုတွေပေးနိုင်တော့မှာမဟုတ်ဘူးလို့လည်း MSF ရဲ့ကြေညာချက်ထဲမှာထည့်သွင်းဖော်ပြထားပါရယ် MSF အဖွဲ့အနေနဲ့ဆေးဘက်ဆိုင်ရာကျင့်ဝတ်တွေနဲ့အညီဗတ်မလိုက်ဖဲလုပ်ငန်းတွေကိုဆောင်ရွက်နေတာဖြစ်တယ်လို့လည်းကြေညာချက်မှာဖော်ပြထားပါရယ်မြန်မာသမ္မတပြောခွင့်ရဦးရထွက်ကတော့ရခိုင်ပြည်နယ်တွေကလှုပ်ရှားမှုတွေကိုသာမြန်မာအစိုးရကရက်ဆိုင်တာဖြစ်တယ်လို့ပြောဆိုထားပါရယ်ရှင်
တရင်ချင်းချုပ်ကိုမက်ခင်ပြူတွေးကပြပြသွားတာပါဒီညအစီအစဉ်ထုတ်လုပ်ရေးမှုကတော့မက်သိန်ကီထိုက်ပါရှင်အင်ဂျင်နီယာကတော့မီခဲလ်ဒူဘင်စကီဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ရှင်သောရရှင်ပြည်သူပြည်သားအားလုံးကိုစိတ်နှပြရှင်လန်းချမ်းမြေကြပါစေရှင်
This program has come to you from the Voice of America, Washington.